Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြတ်ခင်ဗျာ VOA American တန်ရဲ့2024ခုနှစ် February 1ရက်ကျသာရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line meter 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်နဲ့တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာစစ်တပ်အာဏာသိမ်း3နှစ်ပြည့်တဲ့ဒီကနေ့မှာဒီရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်ရန်ကုန်ဒီမြို့တွေရွာတွေမှာအတန်းတိတ်တပိတ်လုပ်ပြီးတော့ဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ထိုင်းအိန္ဒိယဗြိတိန်စတဲ့နိုင်ငံတွေမှာလည်းမြန်မာအရေးလှုပ်ရှားသူတွေစုဝေးပြီးတော့ဆန္ဒပြကြပါတယ်။အမေရိကန်နဲ့ EU အဖွဲ့ဝင်ဥရောပနိုင်ငံတွေကလည်းစစ်တပ်ရဲ့လှုပ်ရက်ကိုကြီးညာချက်တွေထုတ်ပြန်ရှုတ်ချခဲ့တယ်လို့ဩစတြေးလျနဲ့ဒီဗြိတိန်အစိုးရတွေကတော့စစ်တပ်နဲ့ဓာတ်ရိုက်ပတ်သက်နေတဲ့လုပ်ငန်းတွေကိုဒီပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေလုပ်လိုက်ပါတယ်။အခုလိုမျိုးနောက်ဆိုးရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမဆင်မြင်မွေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ဆေးရနာသိန်းနှစ်ပတ်လည်ထမ်းရောက်မြန်မာတွေဆန္ဒပြတာမှာပါဝင်သူတူကNow မြမကြီးအာဆီယံရည်တည်ချက်ကိုလည်းဘန်ကောက်မြို့မှာဆွေးနွေးခဲ့ကြပါတယ်။ Now အာနာသိန်းနှစ်ပတ်လည်အထူးအစီအစဉ်ဖြစ် American သတင်းတောက် Danny Fenster အင်းစိန်ထောင်အတွေ့အကြုံကိုပြောထားပါတယ်။အခုလိုသတင်းလွှားတွေအပြီးမှာတော့ကျသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမ်းမာရေးကဏ္ဍနဲ့တိုင်းသတင်းလွှားကဏ္ဍတွေဆက်တိုက်လာဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့အစိုးရလက်ကနေစစ်တပ်အာဏာသိမ်းယူအုပ်ချုပ်နေတာ၃နှစ်ပြည့်တဲ့အထိမ်းအမှတ်ဖြစ်တဲ့ဒီကနေ့မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံတော်မြို့ရွာတွေမှာအတန်တိတ်တပိတ်လုပ်ပြီးတော့စစ်အာဏာသိမ်းမှုဆန့်ကျင်ကြောင်းကိုပြသခဲ့ကြပါတယ်။ဒီမနေ့10နိုင်ကနေပြီးတော့ညနေ4နိုင်အထိအိမ်ပြန်မထွက်ကြဖို့အတွက်ဒီမိုကရေစီရေလှုပ်ရှားသူတွေစော်အော်ထားတာကြောင့်ပုံမှန်အားဖြင့်လူစီကားတဲ့ရန်ကုန်မြို့မှာဒီကနေ့တာမန်ထက်ပို့ပြီးတော့6သွေးတိတ်ဆိတ်နေတယ်လို့မျိုးကန်တွေကပြောပါတယ်။ရင်သွားလာတိတိတသားမရှိသလောက်ဖြစ်နေတဲ့ရန်ကုန်လမ်းတွေပေါ်မှာလုံခြုံရေးကိုအရင်ထက်ပိုချထားပြီးတော့စစ်ကားတွေနဲ့စစ်သားတွေကင်းလှည့်သွားလာနေတာကိုမြင်တွေ့ရတယ်လို့ပြောပြကြပါတယ်။လူမှုကွန်ရက်တွေပေါ်မှာလည်းအဖြူရောင်လှုပ်ရှားမှုပုံတွေတင်ပြီးတော့ဆက်ရနာတိတ်မှုကိုကန့်ကွက်ကြောင်းပြသနေကြပါတယ်။ပါကံမျိုးမှာလည်းတစ်မျိုးလုံးနှီးပါအတန်တိတ်တပိတ်မှာပါဝင်ပြီးတော့ဆေးရနာသိမ့်မှုဆန့်ကျင်တာကိုပြသခဲ့တယ်လို့ပါကံမျိုးတော်မျိုးကန်တယောက်က VOA ကိုပြောပြပါတယ်။မြမအိန္ဒိချင်းထိုင်းနိုင်ငံမှာတော့ဆေးရနာသိမ့်မှုကိုဆန့်ကျင်ဆန္ဒပြပွဲမှာမြမပြည်သူယာနဲ့ချီပါဝင်ခဲ့ကြပါတယ်။ဘန်ကောက်မြို့တော်ကကုလသမဂ္ဂရုံးရှိကဆန္ဒပြပွဲမှာလာရောက်ဆန္ဒပြသူတယောက်ကသူဘာကြောင့်ဆန္ဒလာပြရတယ်လဲဆိုတာကိုအခုလိုပြောပြပါတယ်။
စီစိတ်ဆိုးရရမတရားအနာသိမ်းတော့ညီမတို့လက်မခံနိုင်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုအခုအရင်ကညီမတို့သွားနေတဲ့လမ်းကြောင်းနဲ့အခုတို့အနာသိမ်းပြီးနောက်ပိုင်းညီမပြည်ရဲ့အဖြစ်အပျက်တွေကမတူဘူးပေါ့နော်။အများကြီးကွာခြားတယ်။အဲဒါကြောင့်မလို့ပြီးတော့တို့တွေမတရားအနာသိမ်းတာကြတော့ဟိုမသက်ဆိုင်တဲ့ကလေးငယ်လေးတွေလည်းထိခိုက်နေတာရတယ်။ပညာရေးစီးပွားရေးအားလုံးနိုင်ငံရဲ့အစအစရရနောက်နေကြောက်ကြရတယ်ပေါ့နော်။ကြောက်ကြရတယ်တို့ဒီနိုင်ငံကြီးတိုးတက်ဖို့လမ်းကြောင်းကိုသွားနေတဲ့အချိန်မှာဆွဲချခံလိုက်ရတယ်ပေါ့နော်။အဲဒါကြောင့်မလို့အမြန်ဆုံးဒီစစ်အာဏာရှိကြီးကိုကြားဆုံးစေချင်ပါတယ်ရှင
်။ဘန်ကောက်ကုလသမဂ္ဂရုံးချုပ်ရှေ့မှာဆန္ဒပြသူတချို့ကဒီဒေါန်ဆန်းစုကြည်ရဲ့ဓာတ်ပုံတွေကင်ဆောင်ထားကြတယ်လို့စစ်တပ်ကိုဆန့်ကျင်တဲ့ဆောင်းပုတ်တွေကိုကင်ဆောင်ဆန္ဒပြခဲ့ပါတယ်။မဲဆောက်မြို့မှာလည်းအဖြူရောင်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းမြန်မာတချို့စုဝေးပြီးတော့အာဏာသိမ်း3နှစ်တာအတွင်းဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားအလုံးပြန်လည်လွတ်မြောက်ရေးနဲ့ဆရာနာရှင်အဆုံးသက်ရေးတောင်းဆိုဆန္ဒပြကြပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့ India for Myanmar အဖွဲ့တို့ပူးပေါင်းပြီးတော့အတန်တိတ်အဖြူရောင်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာရှိတဲ့ပါလီမန်အဆောက်အဦရှိကရင်းပြမှာလည်းဗြိတိန်ရောက်မြန်မာတွေစုဝေးပြီးတော့ဝန်ကြီးချုပ်ရုံးရှိတဲ့ဒေါင်းနယ်လန်အထိကိုချီတက်ဆန္ဒပြကြပါတယ်။အဲ့ဒီဆန္ဒပြပွဲမှာဒီဒေါအောင်ဆန်းစုကြည်ရဲ့သားငယ် Kim Harris အဖြစ် Britain ဆိုင်ရာ NUG ကိုယ်စားလှယ်တွေတိုင်းရင်းသားပေါင်းစုံအဖွဲ့အစည်းတွေ Britain လွှတ်တော်အမတ်တချို့နဲ့မြန်မာဒီမိုကရေစီထောက်ခံတဲ့ Britain အဖွဲ့အစည်းတွေနဲ့တော်ဝင်ဆေးသက်ကတူကဆရာဝန်ကြီးတချို့လည်းပါဝင်ဆန္ဒပြခဲ့ကြပါတယ်။ American ပြည်ထောင်စု Washington မြို့တော်မှာတော့ February 3ရက်စနေနေ့ကျရင်စစ်တပ်အာဏာသိမ်းမှု3နှစ်ပြည့်ဆန့်ကျင်ဆန္ဒပြကြဖို့စီစဉ်ထားပါတယ်ရှင်။
အခုလိုအာဏာသိမ်းနှစ်ပတ်လည်3နှစ်မြောက်နေမှာမြန်မာစစ်တပ်ရဲ့ပြည်သူတွေပေါ်ဆက်ပ ဖိနှိပ်ကျူးလွန်နေမှုကိုအမေရိကဥရောပနဲ့အာရှနိုင်ငံတွေကလည်းပူးတွဲကန့်ကွက်လိုက်ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကရက်စက်တဲ့ကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေပြီးမြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ကန့်သတ်နေတဲ့ပေါ်အပြင်းထန်ဆုံးရှုံချကန့်ကွက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဥရောပနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေ EU ဥပဒေသမဂ္ဂအရာရှိတွေကစစ်တပ်အာဏာသိမ်း၃နှစ်မြောက်ပြည့်အဖြစ်ပူးတွဲကြေညာချက်ထုတ်ပြန်လိုက်ကြတာပါမြန်မာပြည်သူတွေနဲ့အတူသွေးစည်းညီညွတ်စွာယက်တီနေပြီးမြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေအဆုံးသတ်ရေးစစ်မှန်ပြီးအားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးပွဲတွေပေါ်လာအောင်ဝိုင်းဝန်းပံ့ပိုးဖို့ဥရောပသမဂ္ဂအစိုးရအရာရှိတွေဩစတြေးလျကနေဒါနယူးဇီလန်နော်ဝေးတောင်ကိုရီးယားဆွစ်ဇာလန် UK နိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတိုက်တွန်းထားပါတယ်ဒါအပြင်မြန်မာစစ်တပ်ကြမ်းဖက်မှုတွေကျူးလွန်ရမှာအသုံးပြုတဲ့စစ်လက်နက်တွေထောက်ပံ့တာမျိုးတွေရဆိုင်ဖို့ကိုလည်းနိုင်ငံတကာတိုင်ဝမ်ကတောင်းဆိုထားပါတယ်။တချိန်ထဲမှာကုလသမဂ္ဂတွေ့ရမှုကြောင့်အန်တိုနီယိုဂူတာရက်စ်ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီအသွင်ပြောင်းရင်းတဲ့ရသအုပ်ချုပ်ရေးပြန်လည်တည်ဆောက်နိုင်ဖို့အရေးကြီးတဲ့အကြောင်းစစ်တပ်အာဏာသိမ်း၃နှစ်ပြည့်မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းနှစ်ပတ်လည်နေ့မှာပဲစစ်တပ်နဲ့ဆက်နွယ်နေတဲ့လုပ်ငန်းတချို့ကိုဗြိတိန်နဲ့ဩစတြေးလျအစိုးရတွေကတန်ခတ်အရေးယူလိုက်ပါတယ်။ဒီမိုကရေစီစနစ်ချိနှိတ်အောင်လုပ်နေပြီးတော့မြန်မာပြည်သူတွေကိုဖိနှိပ်ခါချီးလေးတဲ့လူခွင့်ရေးချိုးဖောက်နေတဲ့ဒီအမတ်တရားတည်ချေမြန်တပ်မဌာနချုပ်အမတ်89ချေမြန်တပ်မဌာနချုပ်တပ်တုတွင်လုပ်ငန်းအမတ်1နဲ့အမတ်2တို့ကိုဗြိတိန်အစိုးရကတန်ခတ်အရေးယူတယ်လို့ဒီနေ့ February 1ရက်နေ့စွဲနဲ့ထုတ်ပြန်ပါတယ်။အခုလိုမျိုးတန်ခတ်လိုက်တဲ့အတွက်သူတို့ရဲ့ဗန်စီရင်တွေနဲ့တခြားငွေကြေးနဲ့စီးပွားရေးဝင်ငွေအားလုံးကိုဗြိတိန်အစိုးရကထိန်းချုပ်ထားလိုက်တယ်လို့ဒီထုတ်ပြန်ချက်မှာဖော်ပြပါတယ်ဩစတြေးလျအစိုးရကလည်းစစ်တပ်နဲ့ဓာတ်ရိုက်ဆက်နွယ်နေတဲ့လုပ်ငန်း၅ခုကိုအရေးယူတန်းခတ်လိုက်ပါတယ်စစ်ကောင်စီလုပ်ငန်းတွေလက်ပတ်နိုင်အောင်ပံ့ပိုးပေးနေတဲ့မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFDB နဲ့မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရေးဝန်ရေးဘဏ် MICB ဘဏ်တို့ကိုဗဏ္ဍာရေးအရာပြတ်မှတ်ထားတန်းခတ်လိုက်တယ်လို့ဩစတြေးလျအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်စစ်တပ်အတွက်လေးရင်စီရီဝယ်ပေးနေတဲ့ Asia Sun Group, Asia Sun Trading Company Limited နဲ့ Cargo Link Petroleum Logistics Company Limited စတဲ့ကုမ္ပဏီ၃ခုကိုလည်းစီးပွားရေးအရာပြတ်မှတ်ထားတန်းခတ်လိုက်ပါတယ်။မြန်မာပြည်သူတွေပေါ်ရက်ဆက်ဆိုးွားတဲ့လုပ်ရက်တွေဆက်လုပ်နေတဲ့စစ်တပ်အတွက်စစ်တပ်သုံးပစ္စည်းတွေနဲ့ငွေကြေးအရွှေ့အပြောင်းကန့်သတ်နိုင်ဖို့အခုလိုတန်းခတ်အရေးယူမှုတွေလုပ်တာဖြစ်တယ်လို့ Australia နိုင်ငံသားရေးထုတ်ပြန်ချက်မှာပြောထားပါတယ်။ပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုအကြမ်းဖက်မှုတွေပိုဆိုးလာတာနဲ့နိုင်ငံရေးလုံခြုံရေးနဲ့လူသားချင်းစာနာစရာအခြေအနေတွေပိုပြီးတော့ယိုယွင်းလာတဲ့အပေါ်မှာဩစတြေးလျအစိုးရရဲ့တုံ့ပြန်မှုဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ရဲစွမ်းတက်တီနဲ့ဒီမိုကရေစီရဖို့အတွက်တန်ဋိဌာန်ခိုင်မာကြောင်းပြသနေတဲ့မြန်မာပြည်သူတွေအပေါ်ဆက်လက်ထောက်ခံနေတယ်လို့လည်းဩစတြေးလျအစိုးရကပြောပါတယ်ရှင်။
အင်ဒိုနီးရှားကတော့ရိန်ဂျာ130ကျော်ဒီနေ့ထက်ရောက်လာတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောလိုက်ပါတယ်။လေစီပြေရန်ဂျာတွေကိုအင်ဒိုနီးရှားနိုင်ငံအတွင်းလက်ခံရေးမခံရေးကိစ္စနဲ့ပတ်သက်လို့အငြင်းပွားမှုတွေဖြစ်နေချိန်မှာဒီနေ့ February 1ရက်မှာအခုလိုရောက်လာကြတာပါအင်ဒိုနီးရှားနိုင်ငံတောင်ဘက်အစွန်ပိုင်းအခြေဒေသကိုရောက်လာကြတဲ့ရန်ဂျာဒုက္ခသည်တွေကိုဒေသခံတွေကကန်းအကန့်မခံပဲပင်လယ်ပြင်ထဲပြန်မောင်းထုတ်တာတွေလှုပ်ဆောင်နေပေမဲ့မနစ်အောက်တိုဘာလကစလို့ရန်ဂျာ2100နီးပါးရောက်လာခဲ့တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်အခြေဒေသအရှေ့ပိုင်းကိုဒီနေ့ကြာသပတေးနေ့မှာ Ranger 130ကျော်ရောက်လာတယ်လို့ UNHCR ရုံးတာဝန်ခံဖြစ်တဲ့ Faisal Rahman ကပြောလိုက်တာပါခင်ဗျာ
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ52မီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11803ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖေဗရူလာ1ရက်ကြာသပတေးညဘက်နိုင်ငံကသတင်းတွေကိုဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်ဂါဇာကမ်းရောင်ဒေသနေရာအနှံ့မှာဟမတ်စစ်သွေးကြွတွေနဲ့ဒီကနေ့ဂျာလာရီနေမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့အစ္စရေးကပြောပါတယ်။ဂါဇာအလယ်ပိုင်းနဲ့မြောက်ပိုင်းမှာတိုက်ခိုက်မှုအတွင်မှစစ်သွေးကြွဒါဇင်နဲ့ချီတေဆုံးခဲ့တယ်လို့တောင်ပိုင်းမှာလည်းခန်ယူနစ်မြို့အပေါ်လေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။စစ်ပွဲတွေခေတ္တရပ်ဆိုင်ပြီးတော့ဟမတ်တို့ဖမ်းဆီးထားတဲ့အစ္စရေးတစားကံတွေပြန်လွှတ်ပေးရေးဂျားဝယ်ညှိနှိုင်းပေးသူတွေအစိုးပြုထားတဲ့သဘောတူညီချက်မူကြမ်းအတည်ဖြစ်ဖို့ကြိုးစားနေကြချိန်မှာပဲအခုလိုမျိုးတိုက်ပွဲတွေဆက်ဖြစ်နေတာပါ။ American, Israel, Qatar နဲ့အီဂျစ်နိုင်ငံကတာဝန်ရှိသူတွေပြင်သစ်နိုင်ငံပါရီမြို့တော်မှာဆွေးနွေးပြီးတဲ့နောက်မှာအခုလိုအစိုးပြုချက်ထွက်လာတာပါ သဘောတူညီချက်ကိုအပြီးမတတ်နိုင်မချင်းဘာကူမှအတီးပြုတ်လို့မရနိုင်သေးပါဘူးလို့အိမ်ဘူရိုရဲ့ဒီနိုင်ငံတော်လုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဘီကဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့ပါတယ်ရှင်
။ရုရှားကျူးကျော်စစ်ကိုဆန့်ကျင်ဖျော်ဖြေခဲ့တဲ့ရုရှားဘယ်လာရုစ်ကီတာအဖွဲ့ထိုင်းမှာအဖမ်းခံရပြီးအစ္စရေးကိုပြန်ပို့ခံရဖို့ရှိနေပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေချုပ်ဖောက်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ရုရှားဘယ်လာရုစ်ရော့ကီတာအဖွဲ့by 2အနေနဲ့ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကိုဆန့်ကျင်တဲ့ရည်တည်ချက်ကြောင့်ဖမ်းဆီးထိန်းသိမ်းခံရပြီးရုရှားနိုင်ငံကိုပြန်ပို့နိုင်ရချေရှိနေချိန်မှာထိုင်းအာဏာပိုင်တွေကသူတို့ကိုအစ္စရေးနိုင်ငံကိုတွားရောက်ခွင့်ပြုလိုက်တာဖြစ်ပါတယ်။ဒီဖွဲ့ဟာထိုင်းနိုင်ငံအတွင်းအလုပ်လုပ်ပိုင်ခွင့်မရှိဘဲကမ္ဘာလှည့်ခီးတဲ့တွေအလာများတဲ့ဖူကက်မြို့မှာဖျော်ဖြေပွဲကျလုပ်ခဲ့တဲ့အတွက်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ပြီးခဲ့တဲ့သတင်းအပတ်ကဖမ်းဆီးခံခဲ့ရတာပါ။သူတို့ကိုဘန်ကောက်ကအချုပ်ခန်းကိုမပို့ခင်ဘူကက်မြို့မှာခိတ္တထိမ့်သိမ်းထားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။အီရန်ကဒီကြောထောက်နောက်ခံပေးထားတဲ့ယမန်နိုင်ငံကဟူသီသဘုံတွေတစ်ခါတုံးတိုက်ခိုက်ရေး drone တွေနဲ့ဒီမြေပြင်ထိန်းချုပ်ရေးစခန်းတစ်ခုကိုအမေရိကန်စစ်တပ်ကတိုက်ခိုက်ဖျက်ဆီးလိုက်ပါတယ်။ကိုယံကိုကာကွယ်တဲ့အနေနဲ့ဟူသီတို့ရဲ့တိုက်ခိုက်ရေး drone 10ခုနဲ့မြေပြင်ထိန်းချုပ်စခန်းတစ်ခုကိုဖျက်ဆီးခဲ့တယ်လို့အရှေ့လေပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။အရှေ့လေပိုင်းဒေသတွေတွာလာနေတဲ့ကုန်တင်သင်္ဘောတွေနဲ့အမေရိကန်ရေတပ်သင်္ဘောတွေအတွက်ချီးမားတဲ့အန္တရာယ်ရှိတာကြောင့်အခုလိုမျိုးတိုက်ခိုက်ဖျက်ဆီးလိုက်တာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆီးရီးယားနိုင်ငံရဲ့နယ်စပ်ဂျော်ဒန်နိုင်ငံအရှေ့မြောက်ပိုင်းကအမေရိကန်အခြေစိုက်စခန်းအပေါ်ဇန်နဝါရီလ28ရက်နေ့ကတိုက်ခိုက်ရေး drone နဲ့တိုက်ခိုက်ခံရမှုတွင်အမေရိကန်တပ်ဖွဲ့ဝင်၃ယောက်တေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပြီးတဲ့နောက်မှာဟူသီတွေရဲ့အဝေးဒိန်းတိုက်ခိုက်ရေး drone တွေဒီ missile drone တွေကိုအမေရိကန်စစ်တပ်ကတိုက်ခိုက်ဖျက်ဆီးနေတာဖြစ်ပါရဲ့ရှင်
။အိန္ဒိယအနေနဲ့ပင်လယ်နီနားမှာပြန်ပေးဆွဲတိုက်ခိုက်မှုကာကွယ်ရေးမကြုံစဘူးစစ်သင်္ဘောအများအပြားစေလွှတ်လိုက်ပါတယ်။ပင်လယ်နီတွင်အီရန်ကကြောထောက်နောက်ခံပေးထားတဲ့ဟူသီသဘုံအဖွဲ့ရဲ့တိုက်ခိုက်မှုတွေပေါ်အနောက်စုတွေကအာယုံစိုက်နေချိန်မှာပဲအိန္ဒိယနိုင်ငံကလည်းပင်လယ်နီအပြင်ဘက်အရှိဘက်အချမ်းမှာအ ਨੇ စုံဒါဇင်နဲ့ချီတဲ့စစ်သမောတွေဆေလွတ်ပြီးသင်္ဘောပေါင်း250ကျော်ကိုစုံစမ်းစစ်ဆေးခဲ့တယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်။ပင်လယ်နီအရေးကိန်းတွေဆောင်ရွက်ဖို့အမေရိကန်ဦးဆောင်ဖွဲ့ထားတဲ့လုပ်ငန်းဖွဲ့မှာအိန္ဒိယကပါဝင်ခြင်းမရှိသလိုဒီဒေသတွေကိုစစ်သမောတွေဆေလွတ်ထားခြင်းလည်းမရှိပါဘူး။ဒါပေမဲ့အခုလောလောဆယ်မှာတော့အာတန်ပင်လယ်ကွေ့အတွင်းစစ်သင်္ဘော၂စီဆေလွတ်ထားသလိုအာရေဗျာပင်လယ်ရဲ့မြောက်ဘက်နဲ့အနောက်ဘက်ဒေသတွေကိုစစ်သင်္ဘော၁၀စီဆေလွတ်ထားတဲ့ပြင်အဲ့ဒီဒေသမှာကင်းထောက်လေရင်တွေလည်းဆေလွတ်ထားတယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်။ဒါဟာအဲ့ဒီဒေသအတွင်းမှာအကြီးအမားဆုံးတပ်ဖွဲ့ဝင်အင်အားဆေလွတ်ထားခြင်းဖြစ်တယ်လို့လည်းဆိုပါတယ်။အိန္ဒိယနိုင်ငံရဲ့ကြီးထွားလာနေတဲ့လုံနိုင်စွမ်းစိတ်ပါဝင်စားမှုနဲ့ဂုဏ်သိက္ခာရအခုလိုအခက်ခဲနဲ့ရင်ဆိုင်နေရတဲ့ဒီဒေသကိုသူတို့ရဲ့စစ်သင်္ဘောတွေလွတ်ဖို့လိုတယ်လို့အိန္ဒိယနိုင်ငံကြီးဝန်ကြီးကလည်းပြောခဲ့ပါတယ်ခင်ဗျာ Feel American တန်ရဲ့ Ferrari လတရဲ့ကြတာရိညသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့မြန်မာစစ်အာဏာသိမ်းနှစ်ပတ်လည်းထမ်းရောက်မြန်မာတွေဆန္ဒပြကြတာပါမြန်မာနိုင်ငံမှာအရသာစုရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းတာ၃နှစ်မြောက်နေမှာပဲထမ်းရောက်မြန်မာနိုင်ငံသားတွေစစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဘန်ကောက်မြို့တော်မှာသာမကမြန်မာနိုင်ငံနဲ့နယ်စပ်မဲဆောက်မြို့မှာပါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေလုပ်ခဲ့ကြပါတယ်ဒီကြောင်း VOA မြန်မာပိုင်းထိုင်းချေဆိုင်သတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့ကကုလသမဂ္ဂရုံးရှိမှာတော့ထိုင်းရောက်မြန်မာတွေစုပေါင်းပြီးစစ်အာဏာသိမ်းတဲ့၃နှစ်ပြည့်နှစ်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်
မြန်မာစစ်ကောင်စီကိုအေးအေးယူရေးကုလသမဂ္ဂလုံခြုံရေးကောင်စီကအေးအေးယူရေးကုလသမဂ္ဂထံကိုအိတ်ဖွင့်ပေးစာပေးအပ်ခဲ့ကြပြီးအခုလိုပြောသွားခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီ UNSCE ဂျပန်နိုင်ငံသားများ၏ဒေဂီရေးကိုထောက်ခံအားပေးတဲ့အဖြစ်စစ်ဆေးရေးအဖြစ်ကရတဲ့အဖြစ်ဒီကံမှာရတဲ့ကျန်တဲ့မူလကိုစတင်ပြီးဆိုတော့လည်းဂျပန်နိုင်ငံသားများ၏အတော်မရှိတော့အမှန်တကယ်နိုင်တယ်မပြောက်သေးတော့ဟာ
အလားတူပဲထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းမြမရေးတက်ကြွလှုပ်ရှားသူတွေကအဖြူရောင်ကမ်ပိန်းလုပ်ခဲ့ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ခဲ့ကြပါတယ် ဖေဖော်ဝါရီလ၁ရက်နေ့မှာ Unity Hope Foundation 88မျိုးဆက်ငင်းရရင်နဲ့ပွင့်လင်းအဖွဲ့ NDLA Youth Empowerment WARC အဖွဲ့အစည်းတွေကဆေးဘက်ဆိုင်ရာဆရာဆရာမများနဲ့တက်ကြွလှုပ်ရှားသူတွေကတိတ်ဆိတ်ငြိမ်သက်တဲ့အဖြူရောင်လှုပ်ရှားမှုတွေလုပ်ခဲ့ကြသလိုကျမ်းမာရေးအသိပညာပေးဟောပြောပွဲတွေကိုလည်းနေဆက်တလျှောက်မှာလုပ်ခဲ့ကြပါတယ်88မျိုးဆက်လည်းဖြစ်2021ခုနှစ်မှာမိသားစုလိုက်ဖမ်းဆီးခံရသူလည်းဖြစ်တဲ့ဒေါ်ကြီးဆွေကစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်နှစ်မှာအဖြူရောင်လှုပ်ရှားမှုကိုလုပ်ခဲ့ကြောင်း3နှစ်အတွင်းမှာတော့ဒီမိုကရေစီရေလိုလားသူတွေဘက်ကလည်းအားသာမှုတွေရှိခဲ့ကြောင်းအခုလိုပြောဆိုသွားခဲ့ပါတယ်
လောက်ကပင်းနဲ့ silent ပေါ့နော်တိတ်ဆိတ်စွာနဲ့လုပ်ရပေါ့နော်အဲကျမတို့ဒီ၃နှစ်ကာလအတွင်းမှာဆိုရင်တော့ပေါ့နော်တက်မတော့ဒါအများကြီးလဲဟိုလက်လက်ချလာတာတွေရှိရဲဒီဒေါ်လာကြီးအင်အားစုတွေကနေရာတွေယူလိုက်တာတွေလည်းအများကြီးရှိရဲတိုက်ပွဲတွေကလည်းမမာတပီလုံးမှာဟိုဖြစ်နေတာတွေရှိရဲပေါ့နော်တိုက်ပွဲရှိရဲနေမီဆိုးမှုမှုအပိုင်းမှာလည်းတိုင်းသားလက်နက်ကိုင်တွေနေရာတွေအများကြီးဆိုးမှုနိုင်ခဲ့တာပေါ့နော
်ဘန်ကောက်မြို့မှာလုပ်တဲ့ဆန္ဒပြပွဲကိုတော့ထိုင်းရောက်မြန်မာတွေယာနဲ့ချီပြီးပါဝင်ခဲ့ကြသလိုနေဆက်တလျှောက်မှာလည်းဆရာနာသိမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုတက်ကြွလှုပ်ရှားသူတွေကစုပေါင်းလှုပ်ဆောင်ခဲ့ကြပါတယ်ရှင်
အနာသိနှစ်ပတ်လည်ထက်ရောက်မြန်မာတွေဆန္ဒပြခဲ့ကြတာမအေးမှာပြောပြခဲ့တာပါအခုတော့မြမရေအာဆီယံရည်တည်ချက်ဘန်ကောက်မှာဆွေးနွေးခဲ့တာပါအရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့မြမနိုင်ငံရေးဖြစ်ရှင်းဖို့ချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ဟာလက်တွေ့မကျတော့ဘူးလို့ KNU ကရင်မျိုးသားစည်းရုံးကပြောပါတယ်မြမနိုင်ငံမှာစစ်မှန်တဲ့အပြောင်းလဲတွေပေါ်ပေါက်ဖို့ဆိုရင်စစ်ကောင်စီကိုဖိအားပေးရမှာဖြစ်တယ်လို့လည်း KNU အထွေထွေအတွင်းမှကပြောပါတယ်ဒါ့အပြင်အာဆီယံဥက္ကဋ္ဌလာအိုစ်နိုင်ငံအနေနဲ့မြန်မာစစ်ကောင်စီကိုအာဆီယံဆင်းမြန်မာနေရာမပေးဖို့လဲ NUCC ကပြောပါတယ်ဒီဘန်ကောက်ကမြန်မာရေဆွေးနွေးပွဲအကြောင်းကိုအောင်ပြောပြပေးပါအောင်ခင်ဗျာ
အာဏာသိမ်းစစ်ကောင်စီကသူတို့မလုပ်ရတာဘာမှမရှိဘူးဆိုတဲ့ပုံစံနဲ့အထူးသဖြင့်လူမျိုးစုဒေသတွေမှာအရက်သားတွေနေထိုင်တဲ့မြို့ရွာတွေကိုပါမရှောင်လေရင်နဲ့ပုံကျဲတိုက်ခိုက်တယ်လို့အမြောက်လက်နက်ကြီးတွေနဲ့လည်းပစ်ခတ်ပြီးတော့နိုင်ငံတကာလူ့အခွင့်အရေးဥပဒေကိုပျော်ပျော်ထင်ထင်ချိုးဖောက်နေတယ်လို့ KNU ကမြို့သားအစည်းအရုံးထွေထွေတွင်မူပရိုဆော့တာတိုမူကပြောပါတယ်ဇန်နဝါရီ31ရက်နေ့ထိုင်းနိုင်ငံဘန်ကောက်မြို့ကနိုင်ငံသားသတင်းတော်များအသင်းမှာကျင်းပတဲ့ဆီအာနာသိမ့်နှစ်ပတ်လဲမြန်မာစစ်ဘုံချုပ်တွေအာနာလက်လွတ်ရတော့မလားဆိုတဲ့ဆွေးနွေးပွဲမှာအခုလိုပြောဆိုခဲ့တာပါအာနာသိမ့်နှစ်ပတ်လဲနီးကပ်လာချိန်မှာပဲလာအိုနိုင်ငံမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံသားရေးဝန်ကြီးတွေလည်းအစည်းအဝေးကျင်းပနေတာပါမြန်မာနိုင်ငံရင်ဆိုင်နေရတဲ့ဘေးဒုက္ခကြက်တွဲတွေကနေထွက်ပေါက်ရှာဖို့ဘုံသဘောတူညီချက်၅ရပ်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေက2021ခုနှစ်ကချမှတ်ခဲ့ပြီးစစ်ကောင်စီရဲ့နိုင်ငံတွင်းကအကြမ်းဖက်မှုတွေရပ်ဆဲဖို့အပါအဝင်တွဲဆုံဆွေးနွေးမှုစတာတွေလည်းဒီသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးစီရင်ခင်းကျင်းတွေပြောင်းလဲကုန်ပြီဖြစ်တယ်လို့လူထုအနေနဲ့လည်းသိခံနိုင်စွာအတိုင်းအတာကုန်ပြီဖြစ်တာကြောင့်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်အကောင့်ထဲပေါ်ဖို့အချိန်ဟာကျော်လွန်သွားပြီဖြစ်ပြီးတခြားနည်းလမ်းနဲ့သာအကူအညီပေးဖို့ KNU အထွေထွေမူဘဒိုဆော့တာတိုမူကအခုလိုပြောပါရစေ
။ How the international community can
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့ကျွန်တော်ရဲ့ဘုံနိုင်ငံရေးဥတီချက်6ချက်ကိုစစ်ကောင်စီအနေနဲ့လိုက်နာအောင်ဖိအားပေးဖို့ပါ။စစ်ကောင်စီကိုတိုက်တွန်းဖြောင်းပြလို့ရမှာမဟုတ်တာကြောင့်ဖိအားပေးရပါလိမ့်မယ်။ချိန်နှင်းမှာပဲသူတို့ကိုထွက်ပေါက်ပေးနိုင်ဖို့နည်းလမ်းလဲရှာဖွေဖို့လိုပါတယ်။ဒါကြောင့်ကျွန်တော်ရဲ့ဘုံနိုင်ငံရေးဥတီချက်6ချက်ကိုအကောင့်ထဲပေါ်လာအောင်နီလန်းရှာပြီးတော့စစ်တပ်ကလည်းဒါကိုလိုက်နာမယ်ဆိုရင်တော့ဂျာပြတ်ဆိုရတဲ့ကျွန်တော်တို့ဖွဲ့စည်းနိုင်မှာပါ
ဇန်နဝါရီ31ရက်နေ့ကထုတ်ပြန်တဲ့ဘုံသဘောထားယက်တီချက်ထဲမှာဆရာနာတင်ထားတာကိုရုပ်သိမ်းပြီးနိုင်ငံရေးမှာစစ်တပ်ပါဝင်နေတာအဆုံးသတ်ဖို့ဒီမိုကရေစီအစိုးရလက်အောက်မှာလက်နက်ကင်တပ်တွေအားလုံးထားရှိဖို့2008ဖွဲ့စည်းပုံဖြတ်သိမ်းပြီး Federal Democracy ဖွဲ့စည်းပုံတည်းရဲ့ရေးဆွဲမှုစတာတွေလည်းပါဝင်ပါတယ်ချင်းမျိုးသားတက်ဦး CNF ၊ကရင်မျိုးသားအစည်းအရုံး KNU ၊ခရင်မျိုးသားတိုးတက်ရေးပါတီ KNPP ၊အမျိုးသားညီညွတ်ရေးအစိုးရ NUG တို့ပူးပေါင်းပြီးတော့အခုလိုဘုံသဘောထားယက်တီချက်ကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။မြန်မာရေးဖြစ်ရှင်းရမှာအိန္ဒိချင်းအာဆီယံနိုင်ငံတွေရဲ့ယက်တီချက်ကလည်းအခရာကျနေတာပါ။အာဆီယံဘုံသဘောထားယက်တီချက်၅ရပ်အကောင့်ထဲပေါ်အောင်ဆက်လက်တွန်းအားပေးဖို့အာဆီယံအဖွဲ့ဝင်တွေကဆက်လက်ဆွေးကင်ထားကြောင်းလဲအာဆီယံဘက်ကထုတ်ပြန်ထားတာပါလာအိုနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးမှာလဲမြန်မာစစ်ကောင်စီကပထမဆုံးအကြိမ်အနေနဲ့ကိုယ်စားလှယ်တဦးဆီလုတ်ခဲ့ပါတယ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကိုစားပြုဝင်ကြီးအဆင့်အာဆီယံအစည်းအဝေးတယောက်ခွင့်ကိုအာဆီယံဘက်ကပိတ်ပင်ထားပြီးနိုင်ငံရေးအရာကိုစားမပြုသူကိုပဲအစည်းအဝေးတယောက်ခွင့်ပြုထားတာကြောင့်အစောပိုင်းတုန်းကစစ်ကောင်စီကဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးတော့ကိုယ်စားလှယ်ဆီလုတ်တာမျိုးမရှိခဲ့ပါဘူး ဒါပေမဲ့လည်းရှမ်းပြည်မြောက်ပိုင်းမှာလူမျိုးစုလက်နက်ကိုင်ညီနောင်သုံးဖွဲ့နဲ့တိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီစိုးမိုးထားတဲ့နယ်မြေတွေနဲ့စစ်စခန်းအမြောက်များလက်လွတ်ဆုံးရှုံးပြီးတဲ့နောက်မှာအခုလိုနိုင်ငံရေးအရာကူစားမပြုတဲ့နိုင်ငံသားရေးဝန်ကြီးဌာနယာယီအမြဲတမ်းအတွင်းဝင်ဒေါ်မာလာတန်းထိုက်ကိုအာဆီယံအစည်းအဝေးတက်ရောက်ဖို့ဆင်လွတ်ခဲ့ပါတယ်လောက်နိုင်ငံအနေနဲ့အာဆီယံမှာစစ်ကောင်စီကိုစားပြုမှုအပြည့်အဝပြန်ရရှိလာအောင်ကြိုးပမ်းတာမျိုးမဖြစ်စေဘူးလို့မြို့သားညီညွတ်ရေးအတိုင်ပင်ခံကောင်စီဝင်ဦးတိုးကျော်လိုင်ကအခုလိုပြောပါတယ်
လာဦးစကချီတီရောက်ရောက်ဒီမြမအရေးကိုတမတ်နဲ့ပေါ့နော်ချီတီရောက်ရောက်ဟိုဖြစ်နိုင်မလဲဟိုလုံနိုင်မလဲဆိုတော့အာကျွန်တော်တို့နည်းနည်းတော့တန်တရားရှိတယ်ဒါဟာတန်တရားရှိတာအဓိကပါလဲဆိုတော့ဒါဟာအစပေါ့ဗျာအစပြီးတော့မှနောက်ကြတော့မှတစ်ဖြည်းဖြည်းချင်းနဲ့ဟိုအာဆင်စင်မြင့်ကိုပြန်ပြီးတော့ခေါ်သွင်းတာမျိုးမဖြစ်ဖို့တော့လိုတယ်ကျွန်တော်တို့လည်းပဲဒါတော့ဟို message တော့ကျွန်တော်တို့လည်းပဲပေးထားပြီးသားဟိုတကယ်ကိုဒီ revolutionary stateကိုယ်ရစီနဲ့လာဟုတ်ကတကယ်ပြန်ပြတွေ့ဖို့လိုတယ်ပြည်သူ့အတန်ကိုတည်တည်ချာချာကြားကျင်တယ်ပြည်သူ့အတန်ကိုတည်တည်ချာချာသိကျင်တယ်ဆိုရင်ဒီဘက်မှာဒီရွေးဦးတော်လည်းအေးမှာရှိတဲ့အဓိကတော်လည်းအင်အားစုတွေနဲ့လာဟုတ်ကပွင့်ပွင့်လင်းလင်းလွတ်လွတ်လပ်လပ်ဆက်ဆက်ပြီးတော့ဆက်သွယ်ဖို့လိုတယ
်ညမရေးဆွေးနွေးပွဲမှာ NUG CRPH နဲ့ထရနီပြည်ကြာကာလအုပ်ချုပ်ရေးကောင်စီကကိုယ်စားလှယ်တွေလက်တက်ရောက်ပြီးတော့စစ်ကောင်စီလက်ထက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ
မြန်မာရေးအာဆီယံရည်တည်ချက်တချို့အလုံးမဖြစ်ပဲမြန်မာရေးအရေးပါသူတွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ဆွေးနွေးကြတာဘန်ကောက်မှာအခြေအနေကိုကိုအောင်ပြောပြခဲ့တာပါအခုတော့အာနာသိနှစ်ပတ်လည်အထူးအစီအစဉ်ဖြစ်အမေရိကန်သတင်းတောက်ဒန်နီဖန်စတာရဲ့အင်းစိန်ထောင်အတွေ့အကြုံပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖက်စီခံခဲ့ရတဲ့အထက်မှာပထမဆုံးအနေနဲ့အမေရိကန်နိုင်ငံသားသတင်းတောက်တူလည်းပါဝင်ခဲ့ပါတယ် Frontier မြန်မာရဲ့အင်္ဂလိပ်ပိုင်းမဂ္ဂဇင်းမှာ Editor တာဝန်ထမ်းဆောင်နေခဲ့တဲ့ Danny Fenster ဟာဘယ်လိုပုံစံနဲ့ဖက်စီခံရပြီးတော့အင်းစိန်ထောက်မှာဘယ်လိုဖြတ်သန်းခဲ့ရပါလဲပြီးတော့ဘယ်လိုပုံစံနဲ့ပြန်လည်လွတ်မြောက်လာခဲ့တဲ့ဆိုတာကိုဟောင်းစာပြောပြပေးပါအောင်ခင်ဗျာ
Government calls them wrongful detainees.One of them, an American journalist named Danny Fenster.
Plus other individuals targeted and detained by foreign governments, which brings us to Danny Fenster.
Danny Fenster cast a frail figure as he stepped
off. ဒါကတော့ကဘာသတင်းတွေမှာအဆက်မပြတ်တင်ဆက်ခဲ့တဲ့သတင်းပုဒ်ပဲဖြစ်ပါတယ်။အဲ့ဒီသတင်းကတော့ရန်ကုန်အခြေစိုက် Frontier Magazine က Editor ချုပ်ဖြစ်တဲ့ American နိုင်ငံသားသတင်းထောက်သူကိုစစ်ကောင်စီကသတင်းမှထုတ်ဝေမှုလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုအကြမ်းဖက်ဥပဒေအစရှိတဲ့အမှုပေါင်းများစွာနဲ့2022ခုနှစ်မေလ24ရက်နေ့မှာရန်ကုန်လေစိတ်မှာဖမ်းဆီးခဲ့ပြီးတော့ထောင်ဆက်တဲ့ချတာခံလိုက်ရသူတူလည်းဖြစ်ပါတယ်။သူ့နာမည်ကတော့ Danny Fenster ပဲဖြစ်ပါတယ်။ Danny ဟာအင်းစိန်ထောင်ထဲမှာ9လကြာခန့်နေခဲ့ရပြီးတော့2022ခုနှစ်နိုဝင်ဘာလမှာတော့ကွဲလွန်သွားပြီဖြစ်တဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ဟောင်းဘေးဟ်ရစ်ချတ်ဆန်ရဲ့အကူအညီနဲ့အင်းစိန်ထောင်ကနေလွန်ညံချိန်နာခွင့်ပြရှိခဲ့ပါတယ်။သူဖမ်းခံရတဲ့အချိန်ကနေပြန်လည်လွတ်မြောက်လာတဲ့အချိန်ထိဖြစ်ခဲ့ရတဲ့စိတ်ခံစားချက်တွေနဲ့ထောင်ထဲမှာပါရင်ရင်ဆိုင်ကြုံတွေ့နေရလဲဆိုတဲ့အကြောင်းကိုဒန်နီကပြန်လည်ပြောပြပေးထားပါတယ
် Early on in the beginning it was
ဆက်ပြီးလေးစေးမှာအခန့်လိုက်ရတယ်ကကျွန်တော်အရန်ကိုထိတ်လန့်တုံးလို့သွားခဲ့ပါတယ်ကြောက်ရမယ့်အစားအရန်နဲ့ဒေါသထွက်ခဲ့မိပါတယ်သူတို့ကျွန်တော်ကိုဖမ်းပြီးတာနဲ့အင်းစင်ထောင်လေးကိုပို့ပါတယ်ဖမ်းခံရတဲ့နေ့ကစပြီးတော့နောက်နှစ်ပတ်အတွင်းတရားရုံးယုံကြည်တက်မယ်ပြောတော့ကျွန်တော်မယုံခဲ့ပါဘူးကျွန်တော်ဟိုမှာနှစ်ပတ်နေရမယ်လို့ထင်တယ်ပြီးတော့အဲ့ဒီမှာနောက်ထပ်နှစ်ပတ်လောက်ဆက်နေရမှာဆိုတော့နေနိုင်မယ်လို့မထင်ပါဘူးဒါကအစပိုင်းမှာဖြစ်ခဲ့လေကျွန်တော်ရဲ့စိတ်အခြေအနေပါနောက်ပိုင်းကြာတော့လေတိတိတသာကြီးပြောင်းလဲလာခဲ့ပါလေအဲ့နှစ်ပတ်ကလည်းတွားလိုက်လာတဲ့အချိန်ကုန်သွားခဲ့တာပါဒီလိုနဲ့ထောင်ထဲမှာတစ်လပြီးတစ်လပြီးတော့နောက်ထပ်နှစ်လအဲ့လိုနဲ့အချိန်တွေတစ်ဖြည်းဖြည်းကုန်သွားတဲ့အခါကျွန်တော်ပို့ပြီးတော့သဘောပေါက်လာပါလေ
When I got arrested when I
အစကျင်းအဖမ်းခံလိုက်ရတော့ကလေစိတ်ကနေထောင်မဟုတ်တဲ့စစ်ကြိုးရေးလုပ်တဲ့နေရာကိုခေါ်သွားပါလေကျွန်တော်စစ်ကြိုးရေးထဲမှာအခက်တွေ့ရပါတယ်ဘာလို့လဲဆိုတော့ကျွန်တော်ပုံစံကသူတို့ကိုကြောက်တဲ့ပုံမဟုတ်လို့သူတို့ကျွန်တော်ကိုကြောက်လာအောင်တမင်လုပ်ပြနေတယ်လို့ဖြစ်နေပါတယ်ကျွန်တော်ကိုအခန်းထဲမှာတယောက်တည်းထားခဲ့ပါတယ်လက်နဲ့ခြေထောက်တွေကိုကျမ်းပြင်မှာခြိထားပါတယ်အခန်းထောက်မှာကဇပွဲတစ်လုံးရှိပါတယ်အခန်းထဲမှာအချင်းအကြာကြီးထားပြီးမှသူတို့ဝင်လာပါတယ်ကြမ်းတမ်းတဲ့ပုံစံနဲ့လူတွေတယောက်ပြီးတယောက်ဝင်လိုက်ထွက်လိုက်နဲ့ခဏခဏလှုပ်ပါတယ်ဒါပေမဲ့ကျွန်တော်ကိုရိုက်တာနှတ်တာတွေမလုပ်ခဲ့ပါဘူး။သူတို့ကျွန်တော်အနားမှာကပ်ပြီးတော့လူတွေကိုရိုက်နှတ်တာတွေလုပ်ဖို့ခွင့်ပြုချက်မရထားဘူးလို့ထင်ပါတယ်။ အဲ့လိုနဲ့ကြာလာတော့ကျွန်တော်ကိုအင်းစင်ထောင်ထဲကနေတရားရုံးကိုခေါ်သွားပါတယ်။ခေါ်ရတော့တရားသူကြီးကဘာပုံမှနဲ့တရားဆွဲလဲဆိုတာကိုကျွန်တော်ကိုပြောပါတယ်။ပြီးတော့အင်းစင်ထောင်ကိုပြန်ပို့ပါတယ်။မေလ၈ရက်နေ့ကနေမေလကုန်နဲ့အထိကြားခဲ့ပါတယ်။အနာသိမ့်ပြီးကစား February လကနေမေလအထိကျွန်တော် Frontier ကသတင်းတောက်တွေနဲ့စစ်ကြောရေးမှလူတွေဘယ်လိုရိုက်နှက်ခံရလဲပြီးတော့ဘယ်လိုတွေနှိမ့်ဆက်ပြီးမှထောင်ထဲကိုပြန်ပို့လဲဆိုတဲ့အကြောင်းတွေကိုပြောပြခဲ့တယ်လို့အဲ့လိုသတင်းတွေကိုနေတိုင်းလူလူတီးဖြတ်နေကြရတာပါ။ကျွန်တော်ထောင်ထဲရောက်တဲ့အချိန်မှာတော့အားလုံးကအဆင်ပြေနေပါတယ်။ကျွန်တော်ကိုအချုပ်ခန်းထဲမှာရက်အနည်းငယ်အကြာတီးတန့်ခွဲထားပါတယ်။အင်းစင်ထောင်လို့ပြောလိုက်တာနဲ့ကျွန်တော်ကြောက်ခဲ့ရတဲ့အရာတွေထဲမှာအဆိုးဆုံးမဟုတ်မှန်းနားလည်ခဲ့ပါတယ်။ဒါကလည်းကျွန်တော်ကအမေရိကန်နိုင်ငံသားဖြစ်လို့ကျွန်တော်ကိုတခုခုလုံမာကိုလည်းသူတို့စိုးထိတ်နေတာဖြစ်ကောင်းဖြစ်နေပါတယ်။အခြားပြည်တွင်းသတင်းတောက်တွေနဲ့ကျွန်တော်ကိုသူတို့ဆက်ဆံပုံကတော့ကွာခြားမယ်ထင်ပါတယ်ကျွန်တော်ဆုံးရှုံးမှုကမြန်မာနိုင်ငံသားတို့နဲ့ရှင်လိုက်ရင်မဖြစ်စလောက်လေးပါဆိုလိုတာကကျွန်တော်မှအမှန်တကယ်ချစ်ရတဲ့ဘဝတစ်ခုရှိပါတယ်ကျွန်တော်နဲ့အတူတူနေပြီးတော့တွဲနေတဲ့မိန်းကလေးတစ်ယောက်နဲ့တကယ်ကိုကောင်းမွန်တဲ့ဘဝတစ်ခုကိုကျွန်တော်တည်ဆောက်ထားပါတယ်ကျွန်တော်ပျော်လို့လုပ်နေတဲ့မဂ္ဂဇင်းအလုပ်ရဲ့ပြီးတော့ရန်ကောင်းတဲ့တငယ်ချင်းမိတ်ဆွေတစုပါရှိခဲ့ပြီးတော့အခုချိန်မှာတော့အားလုံးကတကွဲတပြားစီထွက်ပြေးပုန်းရှောင်နေကြပါတယ်ကျွန်တော်ကိုထောင်ထဲကနေထုတ်ပြီးတော့ဘေးပတ်လည်မှာရှိနေတဲ့ကားပေါ်ကိုခေါ်တင်ပါတယ်။တယောက်က rifle တနတ်လွယ်ထားပါတယ်။ကျွန်တော်ကို SUV ပေါ်ကလူနှစ်ယောက်ကြားမှာပေးထိုင်ပါတယ်။အင်းစင်တောင်ကနေထွက်ပြီးတော့နောက်ဖက်ကိုဦးတည်မောင်းသွားပါတယ်။ရန်ကုန်လေစိတ်ကိုသွားနေတယ်လို့ပါပဲ။ကျွန်တော်စိတ်ထဲမှာဒါပဲဆိုပြီးတော့ဖျားတမိပါတယ်။နောက်တော့လေစိတ်ကိုကြော်သွားတော့ကျွန်တော်စိတ်ထဲဟာသွားပါပြီလို့ပြောမိပါတယ်။ကျွန်တော်တို့ရန်ကုန်ကနေထွက်လာတဲ့အချိန်မှာဘေးကလူကိုဘယ်သွားနေလဲမေးကြည့်တော့စကားမပြောဘူးပြောလို့ပါဇက်ပြန်ပိတ်နေရပါတယ်။နောက်ထပ်3နာရီလောက်ကြာလာတော့ကျွန်တော်အသိဝင်လာတာကဒါကနီဘီရိုကိုသွားနေတာပဲလို့ကျွန်တော်စဉ်းစားမရတာကဘာလို့နီဘီရိုကိုသွားနေတာလဲဆိုတာပါ။အဲ့ဒီမနက်မှာတုန်းကကျွန်တော်ကိုပြန်လွတ်တော့မယ်လို့ထင်ခဲ့တာ။အခုကနီဘီရိုကိုသွားနေရဲဆိုတော့ကျွန်တော်ကိုဒေါန်ဆန်းစုကြည်တို့ရှောင်းတန်နယ်တို့နေတဲ့နေရာကိုသွားပို့မယ်ထင်တာပေါ့။ဒီဗီဒီယိုကိုရောက်တော့ကျွန်တော်ကိုအကြာကြီးထိုင်ဆောင်ခိုင်းတယ်။အဲ့ဒီအချိန်မှာကျွန်တော်ခေါင်းထဲဝင်လာတဲ့အတွေးတစ်ခုကကျွန်တော်ကိုထောင်ပြောင်းကောင်းပြောင်းမယ်ဒါမှမဟုတ်ပြန်လွတ်ကောင်းပြန်လွတ်နိုင်တယ်ပေါ့။ထောင်ပြောင်းရင်လည်းအင်းစိန်ထောင်ထက်ကောင်းရင်ကောင်းမယ်ဆိုရင်လည်းဆိုမယ်ဘယ်သူမှမသိနိုင်ဘူးလေ။ပြန်လွတ်ပေးနိုင်တယ်လို့လည်းအတိအကျမတွေးချင်ဘူး။ဘာလို့လဲဆိုတော့အဲ့လိုတွေးတိုင်းလည်းစိတ်အနှောက်အယှက်ဖြစ်ရလို့ပေါ့။တနာကြီးလောက်စောင့်ပြီးတော့နောက်ဆုံးမှကျွန်တော်ကိုထားတဲ့အခန်းထဲကိုလူတယောက်ဝင်လာပြီးတော့ဘာလို့ဖမ်းတာလဲဘာပုံမှန်တက်တာလဲဘာညာရှင်းပြပါလဲပြီးမှငါတို့မင်းကိုလူချင်းချမ်းသာခွင့်ပေးလိုက်ပြီးနေပြီးလို့လေစိတ်ကိုသွားရမယ်မင်းပိုင်တဲ့ပစ္စည်းတွေကိုကိုယ်စလဲအဖွဲနဲ့အပ်ထားတယ်ပြီးရင်မင်းကိုအိမ်ပြန်ပို့လိမ့်မယ်လို့ပြောလိုက်တဲ့အချိန်မှာကျွန်တော်မျက်နှာမှာအပြုံးတွေပြည့်သွားတာပါပဲသူလဲပြုံးနေပါတယ်အဲ့ဒီလူကနေပြီးတော့ကရဲမှုဖြစ်ဖို့များပါတယ်ကျွန်တော်လဲတေချာမသိပါဘူးအဲ့ဒီအချိန်မှာကျွန်တော်ထိုင်နေတဲ့ခုံကလေဘော်ကိုမြောက်တက်သွားတယ်လို့ပါပဲထူးဆန်းတဲ့အရန်ကိုကောင်းတဲ့ခံစားချက်ဖြစ်ပါတယ်နေပြည်တော်ရောက်တဲ့အချိန်မှာကျွန်တော်ခေါင်းထဲအလွန်စိုးရင်သွားတဲ့အသည့်တစ်ခုကငါရန်ကုန်မှာမဟုတ်ဘူးနေပြည်တော်ကိုရောက်လာပြီးလေစိတ်ကိုတမ်းမဖို့ပဲဒီကိုခေါ်လာတဲ့အကြောင်းအရင်းကမင်းအွန်လိုင်းကိုများအယူသေးပေးပြီးတော့လက်ဆွဲနှုတ်ဆက်ခိုင်းပြီးတော့ဓာတ်ပုံများရိုက်ခံရမှာလားပေါ့ကျွန်တော်စိတ်ထဲဟာငါအဲ့လိုလုံနိုင်ပါမလားဆိုပြီးတွေးဝေသွားပါတယ်ငါဒါလုံမအိမ်ပြန်ခွင့်ပေးမှာလားဒါမလို့ရင်ဘာဆက်ဖြစ်နိုင်တယ်လဲဆိုတဲ့အတွေ့အကြုံကခေါင်းထဲကိုဝင်လိုက်ထွက်လိုက်ဖြစ်နေတာပါနောက်ဆုံးလေစိတ်ကိုရောက်သွားတဲ့အချိန်မှာတော့တွေးသလိုဖြစ်မလာနိုင်ဘူးဆိုတာတေချာသွားတော့မှကျွန်တော်တို့အကြီးမားတဲ့ကောင်းကြီးတစ်ခုပါကျွန်တော်လုတ်ခဲ့ဘူးသမျှအခက်ခဲဆုံးအရာတွေထဲမှာဒါမှမဟုတ်အခက်ခဲဆုံးကြော်ဖြတ်ရတဲ့အတွေ့အကြုံတွေထဲမှာတော့လင်းစီးပြီးအိမ်ကိုပြန်တဲ့အချိန်မှာပဲကျွန်တော်ဆိုလိုချင်တာကအဲ့ဒီချိန်ဟာဘဝမှာအပျော်ဆုံးချိန်ပါပဲအခက်ခဲဆုံးကကျွန်တော်မိသားစုနဲ့ပတ်သက်တဲ့ရုပ်တံသတင်းတွေကိုလေးမှန်ပေါ်မှာကျွန်တော်ထိုင်ပြီးကြည့်နေရတာပါပဲသူတို့ကကျွန်တော်တိတာထပ်ပို့ပြီးတော့အခြေအနေရဲ့ရက်ရက်ကိုသိနေကြပါတယ်သူတို့လူတွေအများကြီးနဲ့စကားပြောပြီးတော့မျိုးလင့်ချက်တွေရှိနေကြပါတယ်ဒါပေမဲ့ကျွန်တော်အမေကအရန်ကိုဝမ်းနဲ့ကြည်ကွင်းနေခဲ့ပါတယ်ကျွန်တော်အိမ်ပြန်ရောက်တဲ့အချိန်မှာသူတို့ကျွန်တော်ကိုတွေ့ရလို့ဝမ်းသာတဲ့အပျော်တွေဟာတကယ့်ကိုအကြီးမားဆုံးအရာတွေပါကျွန်တော်မြင်နေရတဲ့ရုပ်သံသတင်းတွေမှာအမေကလူတွေနဲ့ကျွန်တော်အကြောင်းကိုပြောတော့ကဆိုရင်ဂရုံကင်းတဲ့ကိုဖြစ်နေတာပါအဖေမျက်နှာကတော့မကြောနေတာပါပဲကျွန်တော်အသိမိတ်ဆွေတွေစီကကြားတဲ့သတင်းတွေအရအဖေကကျွန်တော်ကြောင့်စိတ်ထိခိုက်နေပါလေအခုတော့အားလုံးပျော်ရွှင်သွားကြပါပြီသူတို့တို့အရန်ကိုခတ်ခဲ့တဲ့အချိန်ကိုကြော်ဖြတ်ခဲ့ရတာပ
ါဒန်နီဖန်စတာရဲ့အင်းစင်ထောင်အတွေ့အကြုံကိုဟောင်းစာပြောပြခဲ့တာပါစက်သားရင်းညာရဲ့သတင်းပေးပို့ချက်တွေကတော့
ဒီလောက်ပါပဲဒါပေမဲ့မချခင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ဂျမိုင်းနဲ့တိုင်းရင်တရင်စဉ်အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နာစဉ်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာဝါ YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှိများခင်ဗျာ VOA American တန်ကနေ February 1ရက်ချက်သားရညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီတိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်ဆက်နားဆင်ကြည့်ရှုနိုင်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့ချက်သားရညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေကြကျမကြီးကဏ္ဍနောက်တိုင်းရင်ဒေသသတင်းတောက်တွေရဲ့တိုင်းရင်ဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စစ်တိုက်ချင်းစိတ်ကုန်ခန့်မှုဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်တပ်ကိုအလွဲသုံးစားလုပ်ပြီးတိုင်းသူပြည်သားကိုရန်သူလိုသဘောထားတဲ့စစ်ကောင်းဆောင်တွေကြောင့်စစ်ကောင်စီတပ်ထဲမှာစစ်တိုက်ချင်းစိတ်ကုန်ခန်းလာရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့တူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
နေပြည်တော်မှာလွတ်လပ်ရေးအခမ်းအနားကျင်းပနေချိန်ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းဒေသမှာ MNDAA ကိုကန်တပ်ဖွဲ့ကစစ်ကောင်စီရဲ့ဒေသကိုခဲမှုစစ်ဌာနချုပ်ဓာကဆကိုဝန်ရံပိတ်ဆို့ပြီးလက်နက်ချဖို့ညှိနှိုင်းပါတယ်ဓာကဆရဲ့ဗိုလ်မှူးချုပ်6ဦးအရာရှိ900ကျော်စစ်တီ2000နီးပါးလက်နက်ချတယ်လို့မြောက်ပိုင်းညီနောင်3ဖွဲ့ကသတင်းထုတ်ပြန်ပါတယ်စုစုပေါင်းစစ်တီ2300ကျော်မိသားစုဝင်1600ကျော်နဲ့ဓာကဆပြောင်းရွှေ့ဖို့သဘောတူကြတယ်လို့ဆိုပါတယ်ဇန်နဝါရီလ4ရက်ညနေ7:00နာရီမှာဓာကဆဌာနချုပ်ကို MNDAA ကိုကတက်ကသိမ်းပိုက်လိုက်ပါတယ်ဝတ်တပ်ဖွဲ့ကဝင်ရောက်ထိန်းချုပ်လိုက်တဲ့ဟူပန်နဲ့ပန်လုံမြို့တွေမှာလဲစစ်ကောင်စီတပ်သား1000လောက်ဇန်နဝါရီလ5ရက်နေ့ကလက်နက်ချတယ်လို့သိရပါတယ်အညံ့ခံသူတွေကိုညီနောင်တပ်ဖွဲ့ကလက်ခံကြိုဆိုတာမှုပြည်သူ့ဘက်ပြောင်းလာသူတွေတိုးပါနေရတယ်နန်းဆန်မြို့ကိုတန်အန်တက်ကသိမ်းပိုက်စဉ်ဖမ်းဆီးရမိတယ်အမတ်တရားတစ်တက်မှမူဘုံမှုချုပ်မင်းမင်းထွန်းကစစ်တပ်ရဲ့အကြမ်းဖက်မှုရက်ဆက်မှုတွေအတွက်တာအန်းပြည်သူတွေကိုတောင်းပန်ပြီးစစ်ကောင်စီခေါင်းဆောင်တွေကိုလည်းစစ်ရာဇဝမှုကျူးလွန်နေတာတွေကိုရပ်တန့်ပေးဖို့ဗီဒီယိုရုပ်တံကပန်ကြားလိုက်ပါတယ
်ရခိုင်ပြည်နယ်မှာအေအေရခိုင်တပ်နဲ့ချင်းတော်လန်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံကိုစက္ကစတပ်သားတွေမကြာခဏထွက်ပြေးတာကိုလည်းမှတ်တမ်းတင်ကြပါတယ်စုစုပေါင်းအိန္ဒိယဘက်ကိုထွက်ပြေးသူ900ကျော်ရှိတယ်လို့ဆိုပါတယ်ကြောက်တော်မြို့နယ်ကံဆောက်အခြေဆိုင်ခမရ939စစ်ကောင်စီတပ်ကအင်အား300ကျော်လက်နက်အပြည့်စုံနဲ့အေအေရခိုင်တပ်တော်ကိုလက်နက်ချလိုက်တယ်လို့နရင်းစရာရခိုင်သတင်းဌာနကဇန်နဝါရီ16ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ရခိုင်တပ်ကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တဲ့ဒဏ်ကိုမခံနိုင်တော့လို့လက်နက်ချအညံ့ခံလိုက်တာလို့ဆိုပါတယ်အမျိုးသားရေးတိုက်ပွဲဆင်နွှဲနေတဲ့ရခိုင်တပ်ကိုကိုဂျိုးစီဝါအတွက်တပ်ထဲဝင်လာတဲ့စစ်ကောင်စီတပ်သားတွေကရင်မဆိုင်ရတာကိုအထင်အရှားတွေ့နေရပါတယ
်စစ်သားရဲ့ယုံကြည်ချက်အရေးကြီးပုံကိုအာဖဂန်ပြည်တွင်းစစ်ကတတ်သိပြနေပါတယ်အမေရိကန်ဟာလူအင်အားငွေအင်အားအကြီးအကျယ်သုံးပြီးအာဖဂန်အစိုးရတပ်ကိုကူညီခဲ့ပါတယ်ဒါပေမဲ့2021မှာအမေရိကန်တပ်တွေရုတ်သိမ်းသွားတာနဲ့အာဖဂန်အစိုးရတပ်ဟာတာလီဘန်တိုက်ခိုက်မှုကြောင့်ပြိုကွဲသွားပါတယ်လင်းနဲ့အင်အားကောင်းတဲ့အာဖဂန်အစိုးရတပ်ဟာယုံကြည်ချက်ခိုင်မာတဲ့တာလီဘန်စစ်တီကိုမနိုင်နိုင်ရောင်းပြတ်လိုက်တာဖြစ်ပါတယ်။တာလီဘန်စစ်သားဟာမိမိလုံခြုံရေးအတွက်မိမိတိုင်းပြည်အတွက်မိမိယုံကြည်တဲ့ဘာသာအတွက်မိမိဘဝအတွက်တိုက်ပွဲဝင်နေတယ်လို့ယုံကြည်ပါတယ်။အာဖဂန်အစိုးရတပ်သားကတော့လက်ကရလို့သာတိုက်နေတာပါ
။စစ်တပ်ဟာစစ်ကောင်းဆောင်တွေကိုအယုံကြည်မရှိတော့တဲ့အခါပြိုကွဲပျက်စီးတတ်ပါတယ်။ဒီအချက်ကိုအာနာရှင်ဆဒန်ဟူစိန်ကြီးဆိုတဲ့အီရတ်နိုင်ငံကသက်တည်ပြခဲ့ပါတယ်စစ်မတိုက်ပဲအမေရိကန်တပ်တွေကိုအီရတ်တပ်သားတွေအလုံးအင်းနဲ့လက်နက်ချကြပါတယ်အီရတ်စစ်တီတွေဟာဆဒန်ဟူစိန်အတွက်စစ်တိုက်တာအကျိုးမရှိဘူးလို့ ယုံကြည်ကြတဲ့အတွက်လက်နက်ချလိုက်ကြတာဖြစ်ပါတယ်။အခုလည်းမြန်မာပြည်မှာအီရတ်ပုံစံမျိုးဖြစ်လာနေပါတယ်။မင်းအောင်လှိုင်မိသားစုရဲ့ကိုကြိုးစည်းဝါးအတွက်အနစ်နာခံပြီးစစ်တိုက်နေတာဟာလုံးဝအကျိုးမရှိဘူးလို့ယုံကြည်လာတဲ့အတွက်အသေးမခံပဲလက်နက်ချကြတာဖြစ်ပါတယ်။အချုပ်ကတော့စစ်ကောင်းဆောင်ကိုအယုံကြည်မရှိတော့တဲ့အခါစစ်တပ်မှစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတတ်ပါတယ်။နိုင်သူပြည်သားကိုရန်သူလိုသဘောထားတဲ့လက်နက်ကိုင်အဖွဲ့အစည်းဟာအတန်းဖက်အဖွဲ့အစည်းသာဖြစ်ပါတယ်။
ဗီယက်နမ်စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေလက်နက်ချတာနဲ့စစ်ရှုံးတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဗီယက်နမ်စစ်နဲ့ပတ်သက်ပြီးအစိုးရခေါင်းဆောင်ပိုင်းကအမှန်အတိုင်းမပြောဘူးလို့ပြည်သူတွေသိတဲ့အခါမှာအမေရိကန်တပီလုံးစစ်ဆန်ရေးဆန္ဒပြပွဲတွေလုပ်ကြပါတယ်။ဒီဆန္ဒပြပွဲတွေကြောင့်ဗီယက်နမ်ကအမေရိကန်တပ်သားတွေဟာစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတယ်လို့ဆိုပါတယ်။ဒါကြောင့်အမေရိကန်တပ်တွေဗီယက်နမ်ကဆုတ်ခါလိုက်ရတာဖြစ်ပါတယ်။တိုင်းပြည်ကမထောက်ခံတဲ့စစ်ကိုစစ်တပ်ကဆင်နွှဲလို့မဖြစ်နိုင်ကြောင်းအမေရိကန်စစ်တပ်ရဲ့ဗီယက်နမ်စစ်ပွဲကတက်သေးပြနေပါတယ်။မြန်မာပြည်တွင်းစစ်ကတော့စစ်ကောင်စီတပ်နဲ့ပြည်သူလူထုအကြဖြစ်ပွားတဲ့စစ်ပွဲပါ။စစ်ကောင်စီရဲ့အဓိကရန်သူဟာတိုင်းသူပြည်သားဖြစ်နေပါတယ်။ပြည်သူအိုးအိမ်ကိုမိရှုပ်ပြီးဖျက်ဆီးဘုံကျဲယုံနာမကပဲဘာသာရေးအဆောက်အဦတွေကိုလည်းဖျက်ဆီးပစ်ပါတယ်။မတရားလုပ်တဲ့စစ်တပ်ကိုနိုင်ငံသူနိုင်ငံသားတွေကမယုံကြည်ကြပါဘူး။နေပြည်တော်မှာစီးစိမ်ခံစားပြီးအနားယူနေကြတဲ့စစ်ကောင်းဆောင်တွေကိုစစ်သည်တွေကမယုံကြည်တော့တဲ့အခါမှာစစ်ကောင်စီတပ်တွေမှာစစ်တိုက်ခြင်းစိတ်ကုန်ခန်းလာတာဖြစ်ပုံရပါတယ်ခင်ဗျာ
။ပြည်သူများယုံကြည်မှုကြလာတဲ့စစ်ကောင်စီတပ်ထဲစစ်တိုက်ခြင်းစိတ်ကုန်ခန်းလာတာကိုဦးအောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးခဏပါဒီတစ်ပတ်မှာတော့မှတ်ဉာဏ်ရယောဂနဲ့တက်ကြီးစေဝါတောက်တုံးမှုဆင်ခြင်ရေးကိုပြောထားပါတယ်မှတ်ဉာဏ်ချယောဂဖြစ်ဖို့အန္တရာယ်များတဲ့အသက်ကြီးလာသူတွေမှာမလိုအပ်တဲ့စေဝါတွေမတောက်သင့်ဘူးလို့ကျမရေးပညာရှင်တွေကအကြံပြုနေပါတယ်တငယ်ပြန်လာလို့လည်းခေါ်တဲ့ဒီယောဂတက်ကြီးတွေမှာဖြစ်ဖို့အန္တရာယ်မများအောင်ဘလို့ဆေးတွေကိုဘာကြောင့်မလို့ပဲမတောက်တင်တာပါလဲဒီအကြောင်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကိုက်ဆာစင်တာကလာရာအထွေထွေဆေးရုံကြီးကတက်ကြီးယောဂအထူးကုသမားတော်ကြီးဒေါက်တာမျိုးမြောင်ကိုချက်တော်ပဲမေးမြန်းထားပါတယ်ခင်ဗျာ
โอเคသမားတော်ကြီးဒေါက်တာမျိုးမြောင်ခင်ဗျာကျွန်တော်တို့ဒီမန်ရှာမှတ်ဉာဏ်ချယောဂါလို့သိပညာရခေါ်တဲ့တငယ်ပြန်ယောဂါဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေမှာယောဂါတချို့မဖြစ်အောင်ကြိုးကာကွယ်ဖို့စားတော့နေတိုင်းပုံပြောင်းဖို့နဲ့အန္တရာယ်ရှိတဲ့အသက်ကြီးသူတွေမှာလည်းဒီယောဂါမဖြစ်အောင်ကာကွယ်ရေးအုံနောက်ဖို့အလုပ်လုပ်စေပြီးတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ချိတ်ဆက်ပျော်ပျော်ရွှင်ရွှင်နေထိုင်ကာအသီးရွက်နဲ့ငါပူစားတင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးသူတို့ဆေးဝါးတောက်သုံးတာနဲ့ပတ်သက်ပြီးတော့သတိပြုတင်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟောဆေးကတော့သူကအရေးကြီးဆုံးကတော့မလိုအပ်တဲ့ဆေးတွေမတောင်းတာမတောက်တာတောင်းပါလေ။ဘာဖြစ်လို့လဲဆိုတော့ဒီဆေးတောက်နေဆေးကြတစ်ခုနဲ့တစ်ခုကြမှာသူတို့ဒီဓာတ်တွေပြောင်းလဲမှုရှိပြီးတော့မလိုအပ်ဘဲနဲ့ဥမ္မာကိုထိခိုက်နိုင်ရပါတော့ကျွန်တော်တို့ဒီဓာတ်ကြီးအထုခုတွေမှာဆိုရင်လူနာတရားကိုကျွန်တော်တို့ကြည့်ပြီးဆိုရင်ဘာမလိုအပ်တဲ့ဆေးတောက်နေလဲဆိုတဲ့ဟာကိုကျွန်တော်ရင်ဆုံးကြည့်ပြီးတော့အဲ့ဒီကျွန်တော်တို့ချစ်ချစ်တောက်တာရပ်ဖို့ကျွန်တော်တို့အပြင်းထန်တိုက်တွန်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒီဆေးရည်များများတောက်လေအဲ့ဒီဆေးကြောင့်မဟုတ်လို့လေဒီမှတ်ဉာဏ်ကိုထိခိုက်နိုင်ပါတယ်ပေါ့နော်ဆိုတော့တခုတည်းကဒါရဲ့မထိခိုက်ဘူးဆိုတော့မှသူတို့အချင်းချင်းဓာတ်တွေပြောင်းလဲမှုနဲ့အုံနောက်ကိုထိခိုက်တဲ့ဟာမျိုးတွေပေါ့နော်ဥပမာအဲ့ဆေးတောက်တာမျိုးပြီးမှကျွန်တော်တို့ဗမာပြည်မှာဘာမီတုံတောက်တာမျိုးဆိုတာဘာမီတုံကမှတ်ဉာဏ်မကောင်းပါဘူးအမျိုးတွေပေါ့နော်ဒီဆေးတွေကိုခဏခဏတောက်တာမျိုးမလိုအပ်တဲ့ဆေးတွေတောက်တာမျိုး
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောတသက်မမတ်သတိပေးခြင်းနဲ့ဆေးဝါးမျိုးရှိသေးလားဆရာကြီ
းအားသမန်ကျွန်တော်တို့ဗမာလူမျိုးတွေရောအထူးမှနောက်တိုင်းမှကြိုပါပဲဒီအသက်ကြီးလာတဲ့လူတွေကအောင်ကအသက်ကြီးလာပြီးအားနည်းလာပြီးအားသေးတောက်ကြမယ်ဆိုပြီးတော့အားသေးတာမှတမျိုးတည်းမဟုတ်ပါဘူးဗိုက်တာမင်မျိုးစုံမင်းတို့ဒီတန်တာတွေပါတဲ့မျိုးစုံမျိုးဆောက်မဂဇင်းတွေဖတ်ပြီးမဂဇင်းကဒါကတော့ကောင်းတယ်ဆိုရင်သူပြေးဝါလိုက်ကြသူတို့အဲ့ဒါကြောင့်ကျွန်တော်ကအောင်ကဒီအားသေးမျိုးစုံတောင်းနေတာမမှန်ညာကောင်းပါရဲ့လို့ကျွန်တော်ထင် vitamin E တို့တကယ်တမ်းကျွန်တော်တို့ကြည့်တဲ့ကံတို့ကတို့ကတကယ်တမ်းတော့ကောင်းတယ်ပါကောင်းတယ်မရှိပါဘူးမရှိပါဘူးဒါပေမဲ့ဒါပေမဲ့ချိုးရစားချိုးရစားနေမှာကစားနေမှာစောင်းမရေးကြရေးကြရပါတကယ်တမ်းသုတေသနာထောက်ရှိတာမရှိပဲနဲ့အဲ့ဒါကောင်းတာကောင်းစေနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေကလည်းလွယ်တာဟုတ်ဆိုင်မှာသွားပြီးတော့စေးလေးပေါ်ပြီးစောင့်နေကြရဖြစ်ကိုယ့်ကိုယ်လည်းဂျင်းနပ်ပြီးတော့လွယ်လဲလွယ်ဆိုတော့အဲ့ဒါမျိုးလောက်ကြတာပေါ့ဒါဥမာဆိုပါစို့ဒီအစားအသောက်ဆင်ရင်ပြီးတော့ရေကျင်ခံလုပ်မဲ့ဟာမျိုးကဒီစေးရည်ဆိုတာကြာအများကြီးကျိုးရှိပါတယ်ဒါပေမဲ့အစားအသောက်ဆင်ကျင်တာလို့ရေကျင်ခံလုပ်ဖို့ကြတော့လူတွေကတောင်းတမလုပ်ချင်ကြဘူးဘာဖြစ်လို့ဆိုတော့ကိုစားကျင်တာမစားဘူးရေကျင်ခံလုပ်ရင်ပြန်မှန်းတယ်အဲ့ဒီတွေ့ကိုပဲဆိုင်မှာသွားပြီးတော့ဒီစေးရည်ကိုဗိုက်တာမင်တွေရှားတန်းအဲ့ဒီအားစေးတွေဝယ်ပြီးစောက်တယ်မျိုးကပုံလွယ်တဲ့ခါကျလူတွေကလည်းအဲ့ဒါကိုပဲအဲ့ဒါလောက်နဲ့လုံးလုံးတယ်လို့ထင်ကြပါတယ်ဒါတော့မလိုအပ်တဲ့စေးရည်မတောက်တာတော့အကောင်းဆုံးပါပဲအဲ့ဒါဒီကတော့တန်းတန်းရင်ကိုဆရာဝန်သူသူချင်းပေါ့ကျွန်တော်လူကြီးသူတွေနဲ့ဆေးတွေကိုကျွန်တော်ဆွေးနွေးပြီးတော့ဒီဆေးရောတကယ်လို့လို့လားတကယ်မလိုအပ်တဲ့ဆေးတွေမျိုးကတော့မတောက်တာကောင်းပါလား
ဟုတ်ကဲ့ဆရာကြီးနောက်ဒီသတ္တုဓာတ်တွေနဲ့ပတ်သက်လို့ဆရာကြီးမှာဆိုဒီယမ်တို့ဒီကယ်လ်ဆီယမ်တို
့ဟုတ်ကဲ့
ဗီတာမင်ဒီဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်သတ္တုဓာတ်တွေလည်းကျွန်တော်ဆိုဒီယမ်နည်းတာမျိုးနဲ့ကယ်လ်ဆီယမ်နည်းတာမျိုးကနှစ်နောက်ကိုထိခိုက်ပါတယ်အထူးဖြင့်သတ္တုဓာတ်တွေကများတာတို့နည်းတာတို့ကဟုတ်ပါတယ်မှန်ညာထိခိုက်နိုင်မှာဒါပေမဲ့ဒီဆေးဆက်တဲ့အခါမှာတို့ပုံမှန်ပမာဏရှိနေပြီဆိုရင်တော့ဘာမှထပ်ပြီးတော့ဖြည့်ဖို့တည်းမလိုအပ်ပါဘူး။ဒါမလို့ဓာတုဓာတ်တွေအတွက်ဆိုင်မှာဝယ်တော့တာမျိုးကလည်းမလိုအပ်ပါဘူး။တကယ်လို့စိုးရိမ်နေဆိုရင်ဆရာဝန်မေးပြီးတော့သွေးစစ်ကြည့်လိုက်ပေါ့။အဲ့ဒီဓာတုဓာတ်တွေနည်းနေလား။ Yes နည်းနေတယ်ဆိုရင်တော့အဲ့ဒီဆရာဝန်နဲ့တိုင်ပြီးဆရာဝန်ကညွန်တဲ့ဆေးမျိုးကိုဝယ်တော့တာအကျိုးရှိပါတယ်။ဒါပေမဲ့သတ္တုဓာတ်အာနေမှုမရှိဘဲနဲ့တော့ကောက်ကိုဒါဒီအစစ်သတ္တုဓာတ်ဆေးကိုဝယ်တော့ခြင်းအဖြစ်မှန်ညာပိုကောင်းမယ်လို့မှန်ညာရော့နေတဲ့ယောဂါမှာဖြစ်အောင်ကောက်ပြန်မယ်လို့ဆိုပြီးကောက်ကိုထင်နေပြီးတော့လုပ်နေတာမျိုးကတော့ဘတ်ဆန်ကုန်မှုမကပါဘူးရေရှည်ကြရင်ဒုက္ခတော့ရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီ
းဥမာအပြင်ဆိုရင်တော့ကျွန်တော်စကားဖြတ်ပြောတော့ဒီဗိုက်တာမင် C ပေါ့နော်ကျွန်တော်ဒီအာရှတိုင်းသားတွေကဗိုက်တာမင် C ကိုဒီမှာလည်းတောက်ကြပါဗိုက်တာမင် C ကိုတော်တော်ကြိုက်ကြထောက်ကြရပါဆိုဗိုက်တာမင် C ကအချက်မှရေးချက်အကျိုးရှိတယ်ဗိုက်တာမင် C ကလည်းစောက်တာများတဲ့ခါကျရင်စီရဲမှာကြောက်ကြီးကြားတတ်ပါတယ်ဥမာဆိုပါဆိုအဲ့ဒါမျိုးပေါ့နော်သူမလိုအပ်ပင်တဲ့ဗိုက်တာမင် C ကိုအများကြီးတောက်တာမျိုးကလည်းပိုတော်မှဒုက္ခရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီးဗိုက်တာမင် D အပိုင်းရောဆရာကြီးဘယ်လိုအကျဉ်းချုပ်ချင်လဲ
ဗိုက်တာမင် D လည်းကျွန်တော်ပြောအသက်ကြီးတဲ့လူတွေမှာဗိုက်တာမင် D ချုပ်နေလို့အခွင့်အရေးရှိပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့အပြင်သိပ်မထွက်ကြတော့ဘူးအဲအစားအသောက်မှာလည်းနည်းတဲ့ဟာမျိုးကျွေးထဲမှာဗိုက်တာမင် D ဘယ်လောက်ရှိတယ်ဆိုတာမျိုးကိုဆရာဝန်နဲ့အတိုင်ပြီးတော့တစ်နေ့တစ်ခါတစ်နေ့တစ်ခါတော့စစ်ကြည့်သင့်ပါတယ်တကယ်လို့ဗိုက်တာမင် D level နည်းနေပြီဆိုရင်တောက်တင်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ဗိုက်တာမင် D ပုံမှန်ဖြစ်နေတဲ့မှာတော့ချက်ပြီးတော့အကျိုးရှိအောင်ဆိုပြီးဗိုက်တာမင် D ကိုအကောက်ကိုတောက်တာမျိုးကတော့အဲ့တော့မလိုအပ်ပါဘူးဘာလို့လဲဆိုတော့ကျွန်တော်သုတေသနလုပ်ကြည့်တဲ့ခါမှာဗိုက်တာမင် D ကတကယ်ဘာကိုအကျိုးရှိတယ်ဆိုတော့ကျွန်တော်ခရစ်တိကျကျချမပြနိုင်သေးပါဘူး။ဒါကြောင့်မလို့မလိုအပ်ဘဲနဲ့မတောက်တော့ကောင်းပါလေဒါမလို့တကယ်လို့တောက်ချင်တဲ့အားသေးတော့တောက်ချင်တယ်ဆိုတော့ကျွန်တော်မာတီဗိုက်တာမင်တစ်နှစ်တစ်လုံးတော့တောက်အောင်လောက်ပါပြီ။အဲ့တော့ကျွန်တော်အများကြီးတွေးနေပါတယ်မာတီဗိုက်တာမင်တစ်လုံးမကသေးဘူး။အဲ့ဒီမာတီဗိုက်တာမင်အပြည့်ဗိုက်တာမင် D တို့ဗိုက်တာမင် C တို့တခြားသတ္တုဓာတ် C ဆလီနီယမ်တို့ဂျင်ကိုတို့တခြားတွေပါအများကြီးတောက်နေကြတာ။အဲ့ဒီ C တွေအချင်းချင်းမှာဓာတ်တွေပြောင်းလဲပြီးတော့ကမ္ဘာလောကတဲ့သွေးထွက်တာမျိုးတို့တခြားယောဂတွေအများနိုင်ပါ
တယ်။ဟုတ်ကဲ့ဆရာကြီး။အဲ့တော့အခုလိုဒီအစာအာဟာရစီဝါပြောရင်လည်းရေရဲ့ခန္ဓာရောဘယ်လိုရှိလဲဆရာကြီး
။ရေကအရေးကြီးပါတယ်။ဒီအထူးဖြစ်ကျွန်တော်လူပူရဲ့အရာစီမျိုးပေါ့နော်။ဒီကျွန်တော်ဒီအာရှတိုင်းမှာရောဒီကျွန်တော်တို့ဒီအမေရိကန်မှာတော့ဆက်ပြီး global warming နဲ့အထူးကျန်ကတော်တက်လာပါတယ်။ဒီအထူးဖြစ်အသက်ကြီးတဲ့အချိန်မှာရေအားနည်းတဲ့လူတွေရာသီဥတုပူတဲ့အချိန်မှာရေမတောင့်မိဘူးအလုံးများတာလားဖြစ်မေလိုဖြစ်ခြင်းမတောင့်မိတဲ့လူတွေမှာဒီခန္ဓာကိုယ်မှာရေနေတဲ့လူတွေမှာပေါ့။မှန်ညာကကြီးခဲ့ပါတယ်။ပြီးတော့ကျွန်တော်တို့မှန်ညာဒီခန္ဓာကိုယ်မှာရေနေတဲ့အခါကျတော့ဒီသွေးရဲ့ပမာဏလည်းနည်းတဲ့အခါကျတော့အုံနောက်ကိုသွားတဲ့သွေးရလည်းနည်းတဲ့အခါကျတော့အုံနောက်ကရတဲ့အောက်ဆီဂျင်ဓာတ်လည်းပုံနေသွားတာပေါ့ဒါကြောင့်မလို့ဒီမှန်ညာကိုအားနည်းစေတဲ့ပါလေဒီခန္ဓာကိုယ်မှာရေဓာတ်နည်းခြင်းအဖြစ်အထူးဖြင့်ကျွန်တော်ရေဓာတ်အရင်နည်းတဲ့အခါတော့ကျွန်တော်စိတ်ပညာညာဆိုတော့ dehydration ခေါ်တာပေါ့နော်ဒီ dehydration ကြောင့်မလို့ထပ်ပြီးတော့ stroke ပေါ့နော်ဒီအုံနောက်သွေးကြောပြတ်တဲ့ယောဂမျိုးပေါ့နော်အဲ့ဒါမျိုးလည်းလေဖြတ်တဲ့ယောဂမျိုးဖြစ်နိုင်ပါတယ်အဲ့လေဖြတ်တဲ့အခါကျရင်ပူဆိုးတာလေချက်ရင်တော့အုံနောက်ရဲ့ tissue တွေကသေသွားတဲ့ကြောင့်မလို့လေဖြတ်တဲ့လူတွေမှာလည်းဒီမှန်ညာချက်ချင်းတို့ပို့ပြီးတော့ယောနေသွားပါတော့เนาะဒါမှမဟုတ်ဒီလေဖြတ်တဲ့ယောဂါကလည်းကျွန်တော်တို့ဒီမှန်ညာတို့အစိုးဆုံးယောဂါတွေမှာတစ်ခုပါဝင်ပါမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
အသက်ကြီးလာသူတွေမှာမှန်ညာချယောဂါဖြစ်နိုင်တဲ့အန္တရာယ်နဲ့အောင်ဆေးတွေမလိုအပ်ဘဲမတောက်တင်တာကိုကျွန်တော်ပြောပြခဲ့တဲ့အကြမ်းအီအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းဒေသကသတင်းလွှာအစီအစဉ်ကိုဆက်နှဆင်ကြည့်ရှုရမှာပါ။အ
အွန်လိုင်းငွေလိမ်ကိုင်းလုပ်ငန်းရှင်ကိုကန့်ပြည်သူစစ်ခေါင်းဆောင်ဟောင်းပယ်ဆောက်ခြင်းကိုစစ်ကောင်စီကတရုတ်ကိုနောက်ဆုံးလွှဲပေးလိုက်ရတာ။နောက်လေကြောင်းတိုက်ခိုက်မှုကြားကရခိုင်မှာတော့ကြောက်တော်ကတရင်အသိမ်းခံလိုက်ရတာ။ဒီရခိုင်ချင်းအဆက်ပလောဝမှာလည်းလေကြောင်းတိုက်ခိုက်လို့အရသာတည်ဆုံးခဲ့ရတာအပါအဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်။ဒီစီစဉ်ကိုတော့ FEVR လို့တကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတန်ရင်သားတင်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ကိုကန့်ပြည်သူစစ်ခေါင်းဆောင်ဟောင်းတဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်တဲ့သူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီကိုလွှဲပေးလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြားတဲ့ကကြောက်တော်အခြေဆိုင်ခမရ304တပ်ရင်းကိုအပီးသက်သိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်။သတင်းလွှာတွေထဲမှာတော့ပလောဝမြို့နယ်တဲကဟုံးဆိုတဲ့ရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရသာပြည်သူ9ယောက်သေဆုံးသွားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်တပ်အကြီးအကဲကကြောထောက်နောက်ခံလုပ်ပြီးနေရာပေးခဲ့တဲ့ကိုကန့်ပီတုစစ်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်တဲ့ဆိုပြီးဖမ်းဆီးခံထားရသူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီကိုလွှဲပေးလိုက်ပါတယ်။အင်္ဂါနေ့ကနေပြည်တော်လီစိတ်မှာတရုတ်နိုင်ငံကလာတဲ့အထူးရဲတပ်ဖွဲ့တွေလက်ထဲလွှဲပေးခဲ့တာဖြစ်ပါတယ်။ကိုကန့်ပီတုစစ်ကောင်းဆောင်ဟောင်းပယ်ဆောက်ချိန်နဲ့တားဖြစ်သူပယ်ရင်ချိန်ကိုကန့်တီတာတက်တုံညာတုံညာ6နဲ့ချားဆောင်တိုင်ရင်ဥက္ကဋ္ဌဝီဆန်ဖူလီလိုက်ကော်မဏီကလျိုအားပေါင်နဲ့ရှုလောက်ဖာအပါဝင်အဓိကတရားခံ10ယောက်လောက်ပါဝင်ပါတယ်။အခုလွှဲပေးတဲ့အထဲတရုတ်နိုင်ငံက2023ဒီဇင်ဘာ10ရက်နေ့မှာဖန်ဝရန်ထုတ်ထားတဲ့အွန်လိုင်းကြားဖြန့်ကိုင်းခေါင်းဆောင်တွေထဲက4ယောက်တော့မပါသေးပါဘူး
။ရခိုင်ပြည်ကြောက်တော်ချီဆိုင်ခမရ304တိုင်ရင်တစ်ခုလုံးကိုအင်္ဂါနေ့ကသိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော်ရဲ့ကထုတ်ပြန်ပါတယ်။ထုတ်ပြန်ချက်ထဲသိမ်းပိုက်ဖို့ကြံရှိနေသေးတဲ့စစ်ကောင်စီရဲ့ဒေသအခြေစိုက်တိုက်ရင်တွေကစကခ6အောက်ခံကြောက်တော်ချီဆိုင်ခမရ304တပ်ရင်းတစ်ခုလုံးကိုဇန်နဝါရီလ30ရက်နေ့မှာအေအေကသိမ်းယူနိုင်ခဲ့တာလို့ဆိုပါရယ်စစ်ကောင်စီရဲ့လေကြောင်းကနေတရက်လုံးတောက်လျှောက်အဆက်မပြတ်မရက်မနာပြစ်ခတ်တိုက်ခိုက်နေတဲ့ကြားကအပိသက်သိမ်းယူနိုင်ခဲ့တာလို့အေအေကထုတ်ပြန်ပါရယ်ကြံသေးတဲ့စခန်းတွေကိုလည်းမကြခင်အပိသက်သိမ်းယူနိုင်မယ်လို့ပြည်ဝယုံကြည်ကြောင်းအေအေကဆိုပါရယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နံဖက်ကစစ်ကောင်စီတပ်စခန်းကလက်နက်ကြီးငယ်မျိုးစုံအလက်300လောက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းဆီးရရှိခဲ့ပါတယ်။နံဖက်ကစစ်စခန်းကို KIA က2023ဒီဇင်ဘာလမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအခုဇန်နဝါရီလ24ရက်နေ့ပြီးခဲ့တဲ့စနေနေ့မှာတော့သိမ်းယူနိုင်ခဲ့တာပါ။ခလာရ113အထိုင်စခန်းအမြောက်တပ်စခန်းတို့ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။စခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီတပ်စီကနေဟောင်ဝင်စာအမြောက်နယ်လက်လေရင်ပစ်ဆက်တနက်တလက်အပြင်လက်နက်ငယ်တွေသိမ်းယူနိုင်ခဲ့ပါတယ်။ဒီတိုက်ပွဲတွေစစ်တပ်ရဲ့လေရင်တစ်စီးလည်းပစ်ချနိုင်ခဲ့ပါတယ်။နံဖက်ကစခန်းသိမ်းတိုက်ပွဲမှာတော့ KIA တပ်မဟာ6ကအယောက်20တခြားတပ်မဟာအသီးသီးက8ယောက်စုစုပေါင်း28ယောက်ကြာဆုံးခဲ့ပြီး53ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။
စကိုင်းတိုင်းကလေးမြုပ်ကနေချင်းပြည်မြောက်ပိုင်းကိုဆက်သွယ်တဲ့အဓိကလမ်းမကြီးဖြစ်တဲ့ကလေးတိုင်းငင်းကားလမ်းကိုဒေသကာကွယ်တပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပြီးမဲ့စစ်တပ်ကကလေးမြုပ်အထွက်ကိုးမိုင်စစ်ဆေးဂိတ်ကနေပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်။ချင်းပြည်နယ်တိတိမ်မြုပ်နယ်တိုင်းငင်းရွာကစစ်ကောင်စီတပ်စခန်းကိုချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ16ရက်နေ့မှာအပိသက်သိမ်းပိုက်ခဲ့ပြီးနောက်ဇန်နဝါရီလ22ရက်နေ့ကစပြီးနှစ်လကျော်ကြာပိတ်ထားခဲ့တဲ့ဒီလမ်းမကြီးကို CDF CDM စီရင်တပ်ဖွဲ့ကပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီတပ်ကချင်းစကိုင်းအဆက်ခိုင်ကားမြုပ်အနီးကိုမိုင်စစ်စီဂိတ်ကိုတန်ဆိုးကျိုးတွေချထားပြီးကလေးမြုပ်ကနေချင်းတောင်တက်မဲ့ရင်အဝင်ထွက်အားလုံးကိုပိတ်ထားတာဖြစ်ပါတယ်။ဒါကြောင့်ကလေးမြုပ်ကနေချင်းတောင်ကိုသွားမယ်ဆိုရင်ရှောင်းကွင်းလမ်းကနေကွိပတ်သွားနေရလို့ကားခနဲ့ကုန်တင်ခရီလဲနှစ်ဆလောက်မြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်။
ကရင်ပြည်နယ်ကရင်နီပြည်နယ်စက္ကရွာတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေဟာနှိစရာဒေသတွေမှာတွားရောက်ခိုလုံနေကြရပါတယ်။ကရင်ပြည်နယ်ထဲကရာဒိုရွာနဲ့တောက်ရီခရွာမှာပြီးခဲ့တဲ့အပတ်ကတော်လိုင်းရေးပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေကနှိစရာရွာတွေအပြင်ကရင်နီပြည်ထဲကရွာတွေအထိစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။လူဦးရေ400နီးပါးဟာကရင်နီပြည်ထဲကရော်ဒေါ်ခေါ်ကျေးရွာအုပ်စုထဲကိုတင်းရှောင်နေကြရပါတယ်။သူတို့အတွက်အရေးပေါ်စစ်နှိုင်းရိတ်ခံနဲ့အမိုးကာတွေလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ကယောလူငယ်အစည်းအရုံးကတာဝန်ရှိသူတယောက်ကပြောပါတယ်
။မွန်ပြည်နယ်တံဖြူစရဲမြို့နယ်ကယုတ်ပြည်ရွာပြီးသူစစ်ကောင်းဆောင်နိုင်ကာတွန်းခွန်ဦးမောင်စိန်နဲ့တပည့်9ယောက်ကိုလက်နက်တွေနဲ့အတူတင်းလာနေမှာ PDF အဖွဲ့တွေကဖမ်းသွားပါတယ်။နိုင်ကာတွန်းကိုင်နဲ့တနတ်တလက် AK တနတ်3လက်ကားတစ်စီးအပြင် M16 တလက်ကိုလည်း PDF တွေကသိမ်းဆည်းခဲ့ပါတယ်။သူတို့ကတော့ဘယ်နေရာကိုခေါ်သွားတယ်ဆိုတာမသိရသေးပါဘူး။နိုင်ကာတွန်းဟာနဝတနာအဖလက်ထက်ဦးသိန်းစိန်အစိုးရလက်ထက်အထိကယုတ်ပြည်ရွာအုပ်ချုပ်ရေးမှူးနဲ့ပြီးသူစစ်ကောင်းဆောင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာတံဖြူစရဲမြို့နယ်က USDP ပါတီရဲ့မြို့နယ်အလုပ်အမှုဆောင်ဝင်လဲဖြစ်တယ်လို့2020ရွေးကောက်ပွဲမှာပြည်내လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်အရွေးခံခဲ့သူလည်းဖြစ်ပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်ထဲကဟုံးရွာကိုစစ်တပ်ကလေရင်နဲ့ပုံကျဲခဲ့လို့အရသာပြည်သူ9ယောက်သေဆုံးသွားပါတယ်။ဒါဟာစစ်ရှုံးနေတဲ့စစ်ကောင်စီကအရသာတွေကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာလို့ချင်းတော်လန်ရေးအင်အားစုတွေကပြောပါတယ်။ကိုရောဘတ်ကစူးစီးထားပါတယ်ရှင်။
ချင်းကကွေတပ်ဖွဲ့ CDF ဒိုင်ထိန်ချုပ်နေမိတဲ့ကဟုံးကြီးရွာကိုစစ်တပ်ကတင်းလှနေနေလေပိုင်းမှာမြေပြင်မှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲလေရင်နဲ့၃ချိန်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုတွေအရက်သားပြည်သူ9ယောက်သေဆုံးခဲ့တဲ့အပြင်နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ CDF ဒိုင်တာဝန်ရှိသူတယောက်ကပြောပါတယ်
။ကျွန်တော်ထိန်ချုပ်နေမိနှစ်ကျောင်းတစ်လျှောက်လုံးကိုပစ်နေတာဆိုတော့လို့အဲ့တော့ကျွန်တော်တို့လည်းဖြေရှာနေသေးတယ်။ကျွန်တော်နောက်ထပ်စဉ်းစားတာကတော့အကြောင်းမဲ့လားပစ်တာတော့မဖြစ်နိုင်ဘူးပေါ့နော်။အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ဒီရခိုင်တပ်တော်အေးအေးပေါ့နော်။သူတို့ထောက်ပေါ်လမ်းကြောင်းတုံးနေတယ်လမ်းကြောင်းဖြစ်တယ်ပေါ့နော်ဒီမျိုးကပေါ့အဲကြောင့်အဲ့ဒီနေရာမှာထောက်ပေါ်လမ်းကြောင်းကိုမတုံးရဲအောင်လို့သူတို့ကပုံချေးတိုက်ခိုက်တာလားလို့ကျွန်တော်လည်းစစ်ချက်ရှိတယ်နောက်ဆုံးတစ်ချက်ကတော့အရတပြည်သူအပြစ်နဲ့ပေါ့နော်တမင်တက်တက်ပေါ့ရေချစ်ရှိရှိနဲ့ဖြစ်တယ်ပေါ့နော်ဒါကြောင့်ပြတ်ချက်လာမရှိဘဲနဲ့
လေကြောင်းတိုက်ခိုက်မှုတွေတည်ဆုံသွားသူတွေကအမျိုးသားတွေဖြစ်ကြပြီး6ယောက်ကမင်းတပ်မြို့နယ်ကနေတက်စီတဲလာတဲ့သူတွေဖြစ်ပါတယ်။ကြံတယောက်ကတော့ဟုံးဂျီတာခန်လို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမြေပြင်ထိုးစစ်တွေမှာအကြီးအကျယ်ထိနာနေပြီးတော်လိုင်းတပ်ဖွဲ့တွေကိုမတိုက်နိုင်လို့အပြစ်မဲ့ပြည်သူတွေကိုဥတီတိုက်ခိုက်နေတာလို့ချင်းလူခွင့်ရဖွဲ့ CHR ကတာဝန်ရှိသူတဦးဖြစ်တဲ့စလိုက်တဲရာကပြောပါတယ်
အခုနောက်ပိုင်းစစ်ကောင်စီကဒီကြောင့်အကူပြတော့ပို့အပြုပြီးတော့အကူပြတော့ပို့ပြီးအတုံးပြလာတာအဲ့ဒါသိရပါတယ်အဲ့ဒါပါဖြစ်လို့လဲဆိုတော့အာမေပင်စီရရသူတို့ကအလားလာတင်မကောင်းတော့ဘူးအဲ့ဒီအချိန်နေဖြစ်တော့တော်လှန်ရေးရေးဘော်ဒီကိုလည်းသူတို့ကအစီရရသူတို့စိုက်ခိုင်းနိုင်ဆွေးမရှိတော့လက်နဲ့မဲ့ပြည်သူတွေကိုပဲသူတို့ဦးတည်ပြီးတော့ရေးချက်ချင်းနဲ့တိုက်ခိုက်ရဖြစ်ပါတယ်အဲ့ဒါတိုက်ခိုက်တဲ့အကြောင်းရင်းကလည်းပြည်သူတွေကိုအကြောက်တရားရှိအောင်သူတို့တမင်တက်တက်တိုက်ခိုက်တော့ပဲဖြစ်ပါတယ်
ဟုံးကြီးရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်တာဟာအခုတကြိမ်ကဒုတိယကြိမ်ဖြစ်ပါတယ်2023ခုနှစ်ဒီဇင်ဘာလတုန်းကမတူပီမြို့နယ်ထေပွေးစခန်းကိုချင်းပူပေါင်းတပ်ကတိုက်ခိုက်ချိန်တုန်းကလည်းစစ်ကောင်စီတပ်ကဘုံကျဲခဲ့ပါတယ်အင်ချီ80ဝန်းကျင်ရှိတဲ့ဟုံးရွာဟာမတူပီနယ်မင်းတပ်မြို့နယ်အဆက်မှာရှိတဲ့ရွာတစ်ရွာဖြစ်ပါတယ်ဆင်အနာသိမ်းမှုနောက်ပိုင်းစစ်ကောင်စီတပ်ကအရက်သားတွေနေထိုင်တဲ့ရွာတွေထဲလေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်ကြီး900ကျော်လုပ်ခဲ့ပါတယ်ဒီတိုက်ခိုက်မှုတွေအရက်သား69ယောက်တည်ဆုံးခဲ့တယ်လို့အမျိုးသားငွေငွေရေးအစိုးရ NUG ကဇန်နဝါရီလ12ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုချင်းစာစိတ်ကင်းမဲ့နေတဲ့စစ်ကောင်စီလက်အောက်ကနေအ мян ဆုံးထွက်ပြီးပြည်သူလူထုနဲ့လာရောက်ပူးပေါင်းကြဖို့ဂရီနီအမျိုးသားများကကွယ်ရေးတပ် KNDFC ကိုလက်နက်ချအလင်းဝင်ခဲ့တဲ့ဗိုလ်ကြီးကောင်းမြတ်ကိုကသူ့ရဲ့လုပ်ဖို့ကင်ဖက်တွေကိုတိုက်တွန်းလိုက်ပါတယ်။ကျွန်မအမိကနေတင်ဆက်ပေးပါမယ်။စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေဟာတိုက်ပွဲတွေထဲမှာသူ့ရဲ့သားသမီးတွေမပါတဲ့အတွက်တိုက်ပွဲဝင်ပြီးတေကြီးဒဏ်ရာရတဲ့တပ်မတော်သားတွေအပေါ်ကိုချင်းစာစိတ်ကင်းမဲ့နေတယ်လို့ဗိုလ်ကြီးကောင်းမြတ်ကိုက KNDF ကထုတ်လွှင့်ခဲ့တဲ့ရုပ်သံမေးမြန်းခန်းတစ်ခုမှာပြောဆိုသွားတာဖြစ်ပါတယ်
။ဒီကျွန်တော်တို့အောက်ခြေရစစ်တီတွေခုလက်ရှိမှာကျွန်တော်တို့ကြာဆုံးတာတွေ၊ခြေကြိုက်ထန်ရတာတွေ၊မိသားစုပြိုကွဲတာတွေအသက်ဆုံးရှုံးတာတွေတော့ရှိရအောင်။အဲ့မှာဒါတကယ်လို့ဒါသူတို့ဒီကျွန်တော်တို့ရဲ့အကြီးအကဲတွေရဲ့တာသမီတွေဒါပိုင်ကျွန်တော်တို့လက်ထံမျိုးဖြစ်စရာအကြောင်းမရှိပါဘူး။သူတို့တာသမီတွေလည်းမပါပါဘူး။ကိုချင်းစာစိတ်လေးတော့ထားစီစဉ်တာပေါ့နော်သူတို့လည်း ပြင်းနေပြင်းမဲ့ပြည်သူလူထုတွေထိခိုက်တာရလုံးမောက်ဒါဟိုခွင့်လွှတ်လို့ရတဲ့အရာတော့မဟုတ်ပါဘူ
းကိုချင်းစာစိတ်ကိမဲ့နေတဲ့အတွက်စစ်ကောင်စီလက်အောက်ကနေရုံထွက်ပြီးပြည်သူတွေနဲ့အ мян ဆုံးပူပေါင်းဖို့အမှန်တရားဘက်ကနေရည်တည်ကြဖို့ဗိုလ်ကြီးကောင်းမြတ်ကိုကတိုက်တွန်းထားပါတယ
်ဘက်မှာရှိနေတဲ့ကျွန်တော်နဲ့ဟိုပါဘောနော်ဟိုကျွန်တော်ညီကိုတွေအရာရှိညီကိုတွေဟိုပက်စင်စီနီယာဂျူနီယာရောနောက်စစ်တီတွေရောပေါ့စစ်တီစင်နဲ့အားလုံးပေါ့ဒီကတော့အမှန်တရားဘက်ကနေရည်တည်ပြီးတော့ဒီပူပေါင်းလိုက်တာဆရာတို့နဲ့ပူပေါင်းလိုက်တာအကောင်းဆုံးပါပဲပေါ့စစ်ဆိုတာမကောင်းပါဘူးစေရဲ့အနေထားရောအာရုံတွေကကလည်းမိသားစုပြိုခွဲတာတွေကိုလည်းငါဆုံဆုံတာတွေအတက်အဝင်ပျက်စီးတာတွေအဲ့လိုတွေပဲဖြစ်လာမှာဖြစ်တဲ့အတွက်ဒီအကောင်းဆုံးကတော့ဒီပြည်သူလူထုထံကိုဝင်ရောက်ပြီးခုံလုံလိုက်တာအကောင်းဆုံးပါပဲလို့ကျွန်တော်တိုက်တွန်းနေပါတယ
်။လိုက်ကိုတက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ Greenie Tollan ရေးပူပေါင်းတပ်ဖွဲ့တို့အကြား2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီလက်အောက်ခံခမာယာ415ကတည်ရင်မှုနဲ့ဒူရင်မှုအပါဝင်တည်ရင်တည်ရင်လုံးနှိပါတေဆုံးပြီးခမာယာ6ရဲ့အင်အားတဝက်နှိပါကိုချေမုန်းနိုင်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်။တက်ခွဲမှုကောင်းမြတ်ကိုကစစ်ရေးအရရှုံးနိမ့်နေတဲ့အတွက်အထက်အရာရှိတွေကိုစစ်ကူတောင်းခဲ့ပေမဲ့မရတာကြောင့်2023နိုဝင်ဘာလ15ရက်နေ့မှာအလံဖြူထောင်ပြီးတပ်ဖွဲ့ဝင်31ယောက်နဲ့အတူ KNDF တပ်ဖွဲ့စီမှအလင်းဝင်ခဲ့ကြတာဖြစ်ပါတယ်။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကိုကောင်ပီတူစက်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်နေတဲ့လူ၁၀ယောက်ကိုစစ်ကောင်စီကိုရိုင်းတရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီလွှဲပေးလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြားတဲ့ကကြောက်တော်အခြေစိုက်ခမရ304တိုက်ရင်းကိုအပိတ်တ်သိမ့်ပိုက်လိုက်ပြီးလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နယ်စပ်ဒေသအတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ဒီအွန်လိုင်းငွေလိမ်မှုလုပ်ငန်းရှင်ကိုကံပြည်သူစစ်ကောင်းဆောင်ဟောင်းကိုပါစစ်ကောင်စီကတရုတ်ကိုလွှဲပေးလိုက်ရတာအပါအဝင်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဒီပတ်စင်ကနာရီပြီမှာ VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးမသက်ခင်သတင်းအချင်းချုပ်မဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာဒီဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့အစိုးရလက်ကနေပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့တာ၃နှစ်ပြည့်တယ်ဒီကနေ့မှဒီရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နိုင်ငံတော်မြို့ရွာတွေမှာအတန်းတိတ်သပိတ်လုပ်ပြီးတော့ဆန့်ကျင်ကြောင်းပြသခဲ့ကြပါတယ်မနေ့10နာရီကနေပြီးညနေ4နာရီထိအိမ်ပြင်မထွက်ကြဖို့အတွက်ဒီမိုကရေစီရေလှုပ်ရှားသူတွေကစော်ဩထားတာကြောင့်ပုံမှန်အားဖြင့်လူစီကားတဲ့ရန်ကုန်မြို့မှာဒီကနေ့တာမန်ထက်ပို့ပြီးတော့6သွေးတိတ်ဆိတ်နေတယ်လို့မြို့ကန်တွေကပြောပါတယ်။ရှင်သွားလာတိတိတသာမရှိသလောက်ဖြစ်နေတဲ့ရန်ကုန်လမ်းတွေပေါ်မှာလုံခြုံရေးကိုအရင်ထက်ပို့ချထားပြီးတော့စစ်ကားတွေနဲ့စစ်သားတွေကင်းလှည့်သွားလာနေတာကိုမြင်ရတယ်လို့ဒီမြို့ကန်တွေကပြောပြကြပါတယ်။လူမှုကွန်ရက်တွေပေါ်မှာလည်းအဖြူရောင်လှုပ်ရှားမှုပုံတွေတင်ပြီးတော့ဆက်ရနာတိတ်မှုကိုကန့်ကွက်ကြောင်းပြသနေကြပါတယ်။ဖားကတ်မှာလည်းဒီတမျိုးလုံးဒီပါအတန်တိတ်တပိတ်မှာပါဝင်ပြီးတော့ဆက်အာနာတိတ်မှုဆန့်ကျင်တာကိုပြသခဲ့တယ်လို့ဒီဖားကတ်မျိုးကန်တယောက်က VOA ကိုပြောပြပါဗျ။မြမအင်းဒီချင်းထိုင်းနိုင်ငံမှာတော့ဆက်အာနာတိတ်မှုကိုဆန့်ကျင်ဆန္ဒပြပွဲမှာမြမပြည်သူယာနဲ့ချီပါဝင်ခဲ့ကြပါဗျ။မဲဆောက်မျိုးမှာလည်းအဖြူရောင်လှုပ်ရှားမှုတွေလုပ်ခဲ့ပါဗျ။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းမြမတချို့စုဝေးပြီးတော့အာနာတိတ်၃နှစ်အတွင်းမှာဖမ်းဆီးခံထားရတဲ့နိုင်ငံရေးအကျဉ်းသားအလုံးပြလေလွမြောက်ရင်းနဲ့ဒီဆက်အာနာရှင်စနစ်အဆုံးသတ်ရေးတောင်းဆိုဆန္ဒပြခဲ့ပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူတွေနဲ့ India for Myanmar အဖွဲ့တို့ပူးပေါင်းပြီးတော့အသံတိတ်အဖြူရောင်လှုပ်ရှားမှုလုပ်ခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာဆိုရင်လည်းဒီလန်ဒန်မြို့တော်မှာရှိတဲ့ပါလီမန်အဆောက်အဦရှေ့ကရင်းမြစ်မှာဗြိတိန်ရောက်ဒီမြန်မာတွေစုဝေးပြီးတော့ဝန်ကြီးချုပ်ရုံးရှိတဲ့ Downing Lane နေအထိကိုချီတက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကရက်ဆက်တဲ့အကြမ်းဖက်မှုတွေဆက်လက်ကျူးလွန်နေပြီးတော့မြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်တွေကိုဆက်လက်ကန့်သတ်နေတဲ့အပေါ်မှာအပြင်းထန်ဆုံးရှုံချကန့်ကွက်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနနဲ့ဥရောပနိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးတွေဒီ EU ဥရောပသမဂ္ဂအရာရှိတွေကစစ်တပ်အာဏာသိမ်း၃နှစ်ပြည့်နေ့အဖြစ်နဲ့ပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။မြန်မာပြည်သူတွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်နေပြီးမြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေအဆုံးသတ်ရေးစစ်မှန်ပြီးတော့အားလုံးပါဝင်နိုင်တဲ့ငြိမ်းချမ်းရေးအတွက်တွေးဆဆွေးနွေးပွဲတွေပေါ်လာအောင်လို့ဝိုင်းဝန်းပန့်ပိုးဖို့ဥရောပသမဂ္ဂအဆင့်မြင့်အရာရှိတွေ၊ Australia, Canada, New Zealand, Norway, တောင်ကိုရီးယား, Switzerland, Britain နိုင်ငံသားရဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာပြောကြားထားပါတယ်ရှင
်။ကျေးဇူးပါမဆင်မြတ်မွန်ရင်အခုလိုသတင်းအချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညချက်တာရိညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထွက်လို့ရမှုကအလိမ်ပါပါ
စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ William Andra Day နဲ့ Robert Bass တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပျော်ဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။